Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနှစ်ပြည့်စုံတဲ့နေ့တည့်ရက်အစဖြစ်ကြပါစေခင်ဗျာ။ VOA American နဲ့2019ခုနှစ်ဩဂုတ်လ31ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3240 48တို့ကနေစတင်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်ပါပါခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းတွေကိုဦးကျော်စံတန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါနောက်ကိုရီးယားချင်းကြောင်းမှုကိုဘယ်လိုရင်ဆိုင်မလဲဆိုတဲ့အပေါ်အမေရိကန်သမ္မတနဲ့ကာကွယ်ရေးဝန်ကြီးတို့ရဲ့ပြောဆိုချက်တွေကွဲလွဲနေပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှာမြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်ပြီးအရေးပေါ်တကယ်ပိအစည်းအဝေးတစ်ခုလုပ်ပါတယ်ရိုဟင်ဂျာလူကုကုကိုခေါ်ကြတဲ့ဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးမြန်မာကိုဖိအားပေးဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကအမေရိကန်ကိုတိုက်တွန်းပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာရခိုင်ပြည်နယ်ကလက်ရှိတင်းမာမှုတွေကိုနိုင်ငံတကာရဲ့နားလည်မှုရအောင်မြန်မာတန်ကိုယ်စားလှယ်အဖွဲ့ကစ조사ဆောင်ရွက်နေတယ်လို့ဆိုပါတယ
်အမှန်တမ်းပြောရလို့ရှိရင်တော့ကျွန်တော်လုပ်နေတဲ့ဟာတော့နိုင်ငံအများစုကတော့လက်ခံတယ်သဘောလဲပေါက်တယ်ပေါ့နော်ရှုပ်ထွေး
ကုလသမဂ္ဂဆိုင်ရာမြန်မာသမ္မတကြီးဦးဟွာဒိုဆန်ပြောကြားသွားတာပါဒီသတင်းတွေပြီးမှတင်ဆက်ဖို့ရှိပါတယ်အဲ့ဒီနောက်မှာရခိုင်ပြည်နယ်ဆိုင်ရာအကြောင်းအရာတွေကိုဇက်တိုက်တင်ဆက်ဖို့ရှိသလိုထိုင်းနိုင်ငံခူတောင်ကျွန်းလူသားမှုနဲ့ပတ်သက်လို့နောက်ဆုံးအခြေအနေကိုလည်းသိရမှာပါအခုတော့ကြာသပတေးနေ့မနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးကျော်စံသာတို့ကပြောပြပေးပါအောင်ဗျာ
မြောက်ကိုရီးယားကပယ်ထင်းတုံးကျင်တဲ့နျူကလ িয়ার လက်နက်အစီအစဉ်တွေရှေ့ဆက်တူပြီးလုပ်နေတဲ့ပေါ်ဘယ်လိုတုံ့ပြန်မလဲဆိုတာနဲ့ပတ်သက်ပြီးအမေရိကန်သမ္မတနဲ့ကာကွယ်ရေးဝန်ကြီးတို့ရဲ့ဗိုလ်ထူးလေးကပြောဆိုချက်တွေဟာကွဲလွဲနေပါတယ်မြောက်ကိုရီးယားရေကမ်းတွေဖြည့်ရှင်းတဲ့နေရာမှာအမေရိကန်အတွက်တန်တမာရေးနီလန်ကုံဆုံးသွားတယ်ဆိုတာမရှိဘူးလို့ကော်ရီးယားဝန်ကြီးဂျင်မက်ဒစ်ကအလေးနဲ့ပြောပါတယ်။စကားပြောတာကအဖြေမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောပြီးတဲ့နောက်ဝန်ကြီးမက်ဒစ်ကအဲ့လိုပြောတာပါ။မြောက်ကိုရီးယားရဲ့ချင်းချောက်မှုကိုရင်ဆိုင်တာနဲ့ပတ်သက်ပြီးသမ္မတထရမ့်က Twitter လူမှုကွန်ရက်မှာဗိုလ်ထူးနေ့မနေ့ပိုင်းကရေးခဲ့တာနဲ့ပတ်သက်ပြီးတော့မေးတာကိုဝန်ကြီးမက်ဒစ်ကပြန်ဖြေတာပါ။မြောက်ကိုရီးယားကအင်္ဂါနေ့မှာဂျပန်နိုင်ငံကိုကြော်ပြီးတော့ပယ်ထင်းထုံးကြီးတစ်စင်းပြစ်လွတ်ဆန်းသက်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာမြောက်ကိုရီးယားနဲ့စကားပြောနေခဲ့ပြီး25နှစ်ကြာငွေညှစ်တာကိုပေးနေခဲ့ပါတယ်။စကားပြောတာဟာအဖြေမဟုတ်ပါဘူးဆိုပြီးသမ္မတထရမ့်က Twitter မှာရေးတာပါ။မြောက်ကိုရီးယားကိုရင်ဆိုင်ဖို့နီလန်အားလုံးကိုထက်သွင်းစဉ်းစားနေတယ်လို့ပြောခဲ့ပြီးနောက်တည့်မှာပဲသမ္မတထရမ့်ကအခုလိုရေးတာဖြစ်ပါတယ်
။ Texas ကြီးနဲ့ Houston မြို့ကိုရေလွှမ်းပြီးထောင်ထဲချရဲ့လူတွေအိုအိမ်ပြစ်ထွက်ခွာစေခဲ့တဲ့ Harvey Lemonine ဟာဘူဒူနီယာကုန်းတွင်းကိုတကြော့ပြန်ဝင်ရောက်ပြီးအရှိတ်နဲ့အင်ဂျီန Louisiana ပြည်နယ်တို့စီရွေးချယ်အပြောတော်ပဲရှိနေပါတယ်။ Lemonine တန်းကြောင့် Houston မြို့မှာအင်တွင်းပိတ်မှုနေသူတွေရှိနေစေဖြစ်ပြီးရှင်ရီတွေလည်း၄ဘယ်လောက်ထိမြင့်တက်နေစေဖြစ်ပါတယ်အမိမေလုံကြုံရေးဌာနယာယီဝန်ကြီးအဲလင်ဂျူကာရောတက်ဆက်စ်ပြည်နယ်ရဲ့ဒီဘေးအန်ရဲ့ပြန်လည်ထူထောင်ရေးအတွက်ဘ ਹੁ အစိုးရကနှစ်ရှည်လှုပ်ဆောင်ရမယ်လို့ဆိုပါတယ်အခုအချိန်တည်းမှာတော့အသေးအပြောက်မရှိအောင်ကယ်ဆယ်ရေးလှုပ်ဆောင်နေရစေအစ်စ်မှာပဲရှိသေးတယ်လို့အရေးပေါ်စီမံမှုဌာနအကြီးအကဲကဆိုပါတယ
်ဟာဗီဟာရီကိန်းမုန်တိုင်းကြောင့်ပျက်စီးဆုံးရှုံးရတဲ့တံမိုးကိုစွမ်းအင်ကုမ္ပဏီတွေအိမ်ပိုင်ရှင်တွေစသည်အားဖြင့်တွက်ချက်နေကြပါပြီမုန်တိုင်းနောက်ဆက်တွဲသရောက်မှုအနေနဲ့ဓာတ်ဆီဒီဇယ်စီဈေးတွေတက်နေပြီးအမေရိကန်စီးပွားရေးတိုးတက်မှုနှေးသွားနိုင်ပါတယ်။ Texas ပြည်နယ်နဲ့တခြားနေရာတွေကရေနံသန့်စင်ဆက်ယုံတွေနဲ့ရေနံထုကန်တာနဲ့ဆက်ဆက်တဲ့တခြားလုပ်ငန်းတွေရေကြီးနေတာကြောင့်ပိတ်လိုက်ရတာနဲ့အမျှဓာတ်ဆီနဲ့ဒီဇယ်စီဈေးတွေနှစ်နှစ်အတွင်းအမြင့်ဆုံးဈေးအထိတက်သွားပါတယ်။အမေရိကန်ပြည်ထောင်စုမှာရေနံသန့်စင်နှိုင်စွမ်းအားရဲ့လေးပုံတစ်ပုံနီးပါးပိတ်သွားပြီလို့ရေနံလုပ်ငန်းကျွမ်းကျင်သူတွေကပြောကြတာကြောင့်အနာဂတ်မှာရေနံအဝင်အခြေအနေနဲ့ဈေးတက်မဲ့အပေါ်စိုးရိမ်လာကြတာပါ။ရေနံသန့်စင်ဆက်ယုံတွေပိတ်လိုက်တဲ့အတွက်ဝယ်လူကကျသွားတာကြောင့်ရေနံစင်းဈေးကကျသွားပါတယ်။လောင်စာဆီဈေးတက်တာယာယီပဲဖြစ်မယ်လို့ကျွမ်းကျင်သူတို့ကသုံးသပ်ပေမဲ့ကမ္ဘာအကြီးဆုံးရေနံသန့်စင်ဆက်ယုံတို့ဘယ်လောက်ပျက်စီးသွားရဲဆိုတာအသေးအချာမသိရသေးဘူးဆိုတာကိုတော့သတိပေးပါတယ်။ရေကတက်နေဆဲရှိပြီးတာဝန်ရှိသူတွေအနေနဲ့လည်းလူတွေကိုကယ်ဆယ်ဖို့အာရုံစိုက်လို့နေရတာကြောင့်ပျက်စီးမှုအခြေအနေကိုမဆန်းစင်နိုင်သေးတဲ့အတွက်ဟာဗီးမုန်တိုင်းကြောင့်ဘယ်လောက်ပျက်စီးဆုံးရှုံးသွားရဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ကနဦးခံမှန်းချက်တွေကမျိုးမျိုးဖြစ်နေပြီးဒေါ်လာဘီလီယံပေါင်းများစွာအထိဆုံးရှုံးနိုင်တယ်လို့ခံမှန်းကြတာတွေလည်းရှိပါတယ
်။လက်ဗနန်နိုင်ငံကနေအီရတ်နေဆက်ကိုသွားနေတဲ့ IS တပ်ခိုက်ရေးသမားတွေရဲ့မော်တော်ယာဉ်နှံတစ်ခုကိုဟန်တာပစ်ဆို့ဖို့အတွက်အမေရိကန်ဥဆောင်တပ်ဖွဲ့တွေကဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ IS တပ်ခိုက်ရေးသမားတွေနဲ့သူတို့ရဲ့မိသားစုဝင်တွေစုစုပေါင်းလူ600ကျော်စီးရီးယားနဲ့လက်ဗနန်နယ်စပ်နားမှာပိတ်မိနေတာကို Hezbollah အဖွဲ့လက်ဗနန်အစိုးရနဲ့ဆီးရီးယားအစိုးရတို့ကသဘောတူညှိနှိုင်းပြီးသဲယူပို့ဆောင်ပေးခဲ့ကြတာဖြစ်ပါတယ်။ဒီလိုရကြောင့်နေဆက်ဒေသမှာဂျီဟတ်ဝါရီရဲ့တိုက်ခိုက်မှုကူးဆက်လာနိုင်တယ်ဆိုပြီးအမေရိကန်နဲ့မဟာမိတ်အီရတ်တို့ကဒေါသဖြစ်ခဲ့ကြပါတယ်။ IS2 ဟာကမ္ဘာအန္တရာယ်ဖြစ်ပြီးဒီအကြမ်းဖက်သမားတွေကိုတနေရာကတနေရာကိုပြန်လည်နေရာရွှေ့ပြောင်းပေးခြင်းဟာပြဿနာအတွက်အဖြစ်မဟုတ်ဘူးလို့ညွန်မောင်းအဖွဲ့ကကြေညာချက်မှာဖော်ပြထားပါတယ်။ IS တိုက်ဖြည့်ရေးမဟာမိတ်ဆိုင်ရာ American သမ္မတရဲ့စံတမဘရက်မက်ဂုတ်ကတော့ဒီအကြမ်းဖက်သမားတွေအီရတ်ကိုဘယ်တော့မှမဝင်ရောက်နိုင်အောင်ဒါမှမဟုတ်သူတို့ရဲ့ရိုင်းနှက်နေပြီးဖြစ်တဲ့ Caliphate ဆိုတဲ့အစ္စလာမ်နိုင်ငံတော်ကထွက်မပြေးနိုင်အောင်စစ်မြေပြင်မှာခြေမုံပစ်မယ်လို့လည်းသူက Twitter မှာရေးသားထားပါတယ
် UAE ဗီရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုံနေပေးနေပါတယ်ရှင
်ပြည်ဝေကနေကြတာပရိမနေဖက်သတင်းများကိုဆက်လက်ပြောပြနေပါတယ်မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ဘက်ကလက်ရှိတင်းမာနေတဲ့အခြေအနေကိုရောကြောင်လုပ်ပြီးဂိုဗီယန်နန်ကော်မရှင်ရဲ့အကြံပြုချက်ကိုအကောင့်ထဲပေါ်တော့အပါအဝင်ရေးရှိအဖြစ်ရှာတဲ့နယ်လို့ကုလသမဂ္ဂဆိုင်ရာပြည်ထောင်နိုင်ငံတမတ်ကြီးမက်သျူရိုက်ကရော့ဖ်ကပြောပါတယ်ဘူဒူနေကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်ပြီးလူညိုရင်းကောင်စီရေးပေါ်တကပိတ်အစည်းအဝေးတစ်ခုကျင်းပပြီးတဲ့နောက်ပြည်ထောင်တန်မကြီးရိုက်ခရော့ဖ်ကသတင်းတော်တွေကိုအဲလိုပြောတာပါအစည်းအဝေးမှာဘာတွေဆွေးနွေးခဲ့ကြတယ်ဆိုတဲ့အသေးစိတ်တွေကိုတော့မသိရသေးပါဘူးရခိုင်ပြည်ဘက်ကအခြေအနေတွေနဲ့ပတ်သက်ပြီးအများအယုံဆိုင်မှုရဖို့နဲ့လူညိုရင်းကောင်စီကတုံ့ပြန်ဆောင်ရွက်နိုင်ဖို့အရေးပေါ်အစည်းအဝေးခေါ်တာဖြစ်တယ်လို့အစည်းအဝေးခေါ်ယူဖို့ကမကထပ်ပြုတင်သွင်းတဲ့ပြည်ထောင်တန်မကြီးကအင်္ဂါနေ့မှာပြောခဲ့ပါသေးတယ်မြန်မာတန်ဖွဲ့တွေအနေနဲ့ရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာမှာတန်တမန်နီးလဲအရပြောဆိုရှင်းလင်းတာတွေပုံမှန်လိုလုပ်နေပြီးတော့အစိုးရကလက်ရှိလုပ်နေတာကိုနိုင်ငံအများစုကသဘောပေါက်လက်ခံထားကြတယ်လို့သူတင်နေကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဦးဟောက်တူစွမ်းက VOA ကိုပြောပါတယ်။ဒါနဲ့ပတ်သက်တဲ့သတင်းဆောင်မကိုသတင်းတွေအပြီးထုတ်လွှင့်မှုရှိပါတယ်ခင်ဗျာ
။သူတို့ခေါ်ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်စီမြန်မာဘက်ကမောင်းထုတ်နေတဲ့ကိစ္စရဆိုင်ရေးဖိအားပေးဖို့အမေရိကန်ပြည်ထောင်စုကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာကတိုက်တွန်းလိုက်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံထုတ် The Daily Star သတင်းစာမှာရေးသားထားပါတယ်။အာရှတိုက်တောင်ပိုင်းနဲ့အလယ်ပိုင်းရေးရာအမေရိကန်ယာယီလက်ထောက်နိုင်ငံသားဝန်ကြီး Alice Wells နဲ့တွေ့ဆုံစဉ်ဝန်ကြီးချုပ်ဟာစီနာကအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာအဲ့ဒီဒုက္ခသည်အများအပြားကိုစာနာစည်းနဲ့ခလုံးဝင်းပေးထားပြီးဒါဟာသူတို့နိုင်ငံအတွက်ကြီးမားတဲ့ပြဿနာဖြစ်တယ်လို့ဝန်ကြီးချုပ်ကပြောကြောင်းလဲသူ့ရဲ့ပြန်ကြားရေးအတွင်းဝန်ကသတင်းထောက်တွေကိုပြောကြားခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံကြားနိုင်ငံရေးအညာချင်းနှိုင်းဆွေးနွေးမှုစီးမစီးအမေရိကန်ဘက်ကမေးမြန်းတဲ့အခါမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ထမ်းတွေဟာမြန်မာအာဏာပိုင်ရဲ့အဆက်အသွယ်ရှိကြောင်းဝန်ကြီးချုပ်ကဆိုပါတယ်။အမေရိကန်လက်ထောက်ဝန်ကြီးကအကြမ်းဖက်မှုတိုက်ဖျက်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဆောင်ရွက်မှုတွေအပေါ်လွန်စွာနှိမ့်ထောင်းအားရရှိပြီးဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟာစီနာကလည်းသူတို့မျိုးပေါ်မှာအကြမ်းဖက်ဝါဒကိုလုံးဝလက်သင့်မခံကြောင်းသူတို့မျိုးကိုအဆုံးချပြီးတခြားနိုင်ငံတွေအပေါ်တိုက်ခိုက်မှုတွေကိုလည်းခွင့်ပြုလိမ့်မယ်မဟုတ်ကြောင်းပြောပြခဲ့တယ်လို့ဆိုပါတယ်။
အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာမြန်မာနိုင်ငံကိုစက်တင်ဘာလ9ရက်နေ့ကနေ9ရက်နေ့အထိ3ရက်ကြာခရီးစဉ်နဲ့လာရောက်ဖို့ရှိပါတယ်။ဒီလိုနိုင်ငံကအင်ရှင်ပြည်လက်ခံကျင်းပတဲ့ BRICS အဖွဲ့ထိပ်သီးအစည်းအဝေးကိုစက်တင်ဘာလ3ရက်နေ့ကနေ9ရက်နေ့အထိတက်ပြီးတဲ့နောက်မြန်မာနိုင်ငံကိုခရီးဆက်မှာပါ။ဝန်ကြီးချုပ်မိုဒီရဲ့ခရီးစဉ်ကိုမြန်မာနိုင်ငံမှာတရုတ်ရဲ့ဩဇာလွှတ်မှုမှုကြီးထွားလာနေတာကိုတံပြန်တဲ့အနေနဲ့မဟာဗျူဟာနဲ့စီးပွားရေးဆက်ဆံမှုတွေတိုးချဲ့ဖို့ကြိုးစားတဲ့ခရီးစဉ်ဖြစ်မြင်ကြပါတယ်။ဒါအပြင်မြန်မာနိုင်ငံကပဲမျိုးမျိုးကိုအိန္ဒိယကတင်သွင်းနေတာကန့်သတ်လိုက်ပြီးတဲ့နောက်ပိုင်းလာရောက်မဲ့ခရီးစဉ်လည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေရှိထားတဲ့အချိန်လူညိုရင်းနဲ့ကာဝေးဆိုင်ရာပူးပေါင်းဆောင်ရွက်မှုနှစ်နိုင်ငံကြားတိုးချဲ့ဖို့လည်းရည်ရွယ်ပါတယ်။ရခိုင်ပြည်နယ်မှာမကြာသေးခင်ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုအိန္ဒိယကဖြစ်တင်ရှုတ်ချထားတာပါ။ဒါမှမဟုတ်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြီးခဲ့တဲ့ဇူလိုင်လကအိန္ဒိယနိုင်ငံကိုတွားရောက်ခဲ့ချိန်ကလည်းဘင်္ဂလားဒေ့ရှ်နယ်စပ်တစ်လျှောက်နဲ့တရုတ်နဲ့နယ်စပ်မြန်မာနိုင်ငံအရှေ့မြောက်ပိုင်းဒေသတွေမှာလက်နက်ကင်ပုံကံမှုတွေကိုတိုက်ခိုက်တာမှာထောက်လိုင်းဆိုင်ရာပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ကြပါသေးတယ်
။အာရှတိုက်ရဲ့နိုဘယ်ငြိမ်းချမ်းရေးဆုတို့နှိုင်းယှဉ်ခေါ်ဆိုကြတဲ့ရီမွန်မက်ဆီဆီစုကိုဒီနှစ်အတွက်သီရိလင်္ကာနိုင်ငံကစိတ်ဓာတ်မြင့်တင်ရေးကုသပေးသူတူစင်ကာပူကစီးပွားရေးသမားတူနဲ့ဖိလစ်ပိုင်နိုင်ငံအစိုးရအရာရှိဆောင်တူတို့စုစုပေါင်း9ဦးပူးတွဲရရှိသွားပါတယ်။သီရိလင်္ကာနိုင်ငံသူအသက်83နှစ်အရွယ်ဂက်စီချာမူဂန်ဟာနိုင်ငံတွင်းကစစ်ဘေးဒုက္ခသည်တွေကိုဘဝတစ်ချောင်းလုံးလိုကာပေးကူညီခဲ့ရင်စစ်ပွဲတွေရဆိုင်ရေးအတွက်လည်းပဲပါဝင်ဆောင်ရွက်ခဲ့သူဖြစ်ပါတယ်။စင်ကာပူနိုင်ငံသားထိုနီတီကတော့ထောင်နှင်းချီတဲ့စင်ရဲသားမိသားစုတွေကိုအစာအသောက်တွေပေးကမ်းကူညီနေသူဖြစ်ပြီးဖိလစ်ပိုင်နိုင်ငံသူလာလီယာဒလမ်မာကတော့သူမရဲ့ဒေသအစိုးရအတွင်းအဂတိလိုက်စားမှုလက်ပေးလက်ယူမှုပတ်ပြောင်ရေးအတွက်နှစ်ပေါင်း20ကျော်ကြိုးပမ်းလှုပ်ဆောင်ခဲ့သူဖြစ်ပါတယ်။ဒီကနေ့အဂုလာ31ရက်နေ့မှာစုချီမြင့်မှာဖြစ်ပါတယ်ဒီစုကိုမြန်မာနိုင်ငံကရရှိခဲ့မှုသူတွေကတော့ဒေါ်တီတီလူး ဦးလောယုံလဖိုင်ဆိုင်ရောစင်ဒီယာမောင်ကစောဝါနဲ့ဥကျော်သူတို့စုစုပေါင်း6ဦးဖြစ်ပါရခင်ဗျာ
ဖိလစ်ပိုင်ဆိုရဘတ်ဂျက်လွန်ငွေပြနေတာရောဘတ်တတားရေးကူညီတဲ့အနေနဲ့ငွေပမာဏတစ်ခုနဲ့ရွှေချောင်းတစ်ချို့ကိုပြန်ပေးခြင်းနဲ့လို့ဖိလစ်ပိုင်အာဏာရှင်အောင်ဖာဒီနန်မာကိုစ်ရဲ့မိသားစုကကန့်လန့်ထားတဲ့အကြောင်းဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကပြောပါတယ်မာကိုစ်မိသားစုပိုင်ပစ္စည်းတစ်ချို့ကိုပြန်လွှဲပြောင်းပေးကိစ္စဆက်စပ်ညှိနှိုင်းဖို့တရားလူတော်တရားသူကြီးတို့ဟောင်းတဲ့အတူလူသုံးဦးကိုရွေးချယ်ဖို့စဉ်းစားနေတယ်လို့လည်းသမ္မတဒူတာတေကပြောပါတယ်ခင်ဗျာ
ကျောင်းသားပရိနိမနဲ့ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးကျော်စံသားတို့ပြောပြခဲ့ကြတာပါခင်ဗျာ။ VOA ကနေကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာမှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါလေ။အခုတော့ရခိုင်ပြည်နယ်သတင်းတွေနဲ့စတင်ကြပါရစေ။ရခိုင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့တင်းမာမှုကိုရော့ကျအောင်လုပ်ပြီးရေရှည်အပြေရှားတင့်တယ်လို့ကုလသမဂ္ဂဆိုင်ရာပြည်ထိုင်တန်အမတ်ကြီး Matthew Rycroft ကပြောလိုက်ပါရစေ။ဒီကံပြင်းနေကအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဗုဒ္ဓဦးနေကအရေးပေါ်တကပိတ်အစည်းအဝေးတစ်ခုကျင်းပပြီးနောက်တမ္မတ်ကြီးကအဲ့လိုသတင်းထုတ်တွေကိုပြောတာပါကုလသမဂ္ဂဆိုင်ရာမြန်မာတမ္မတ်ကြီးကတော့ရခိုင်အရေးနဲ့ပတ်သက်လို့မြန်မာအတန်ကိုယ်စားလှယ်အဖွဲ့အနေနဲ့နိုင်ငံတကာစာမျက်နှာမှာတန်တမန်ရေးအရရှင်းလင်းပြောဆိုနေပြီးအစိုးရကလက်ရှိလုပ်နေတာတွေအပေါ်နိုင်ငံအများစုကလက်ခံရတယ်လို့ POE ကိုပြောပါတယ်အပြည့်စုံကိုကိုကျော်ကျော်သိန်းကတင်ပြမှာပါ
ရခိုင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးရေးပေါ်စည်းဝေးလုပ်ဖို့ပြည်ထောင်နိုင်ငံကအင်ကာနေ့မှာကမကဋ္ဌပြုတောင်းဆိုပြီးတဲ့နောက်ဗိုလ်ထူးနဲ့ကျင်းပတဲ့လုံခြုံရေးကောင်စီတကပိတ်အစည်းအဝေးတွင်ဆွေးနွေးခဲ့ကြတာပါ။ဘာတွေဆွေးနွေးခဲ့ကြလဲဆိုတဲ့အသေးစိတ်တူကိုတော့မသိရသေးပါဘူး။အစည်းအဝေးတယောက်တည်းထဲကကုလသမဂ္ဂဆိုင်ရာပြည်ထောင်တန်မတ်ကြီး Matthew Rycroft ကအစည်းအဝေးပြီးမှသတင်းထုတ်တွေကိုအခုလိုပြောပါတယ်
။ Well as I said I think it's important that all of the parties de-escalate now to reduce tensions and look to the long term including through Kofi Annan's recommendations.
တဆိုင်သူတွေအားလုံးအနေနဲ့တင်းမာမှုတွေရော့ကျအောင်လုပ်ပြီးကိုဗီအာနန်ကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲဖော်တာအပါအဝင်ရေရှည်အဖြေတွေကိုရှာတဲ့နယ်လို့ကျွန်တော်ထင်ပါတယ်
။ရခိုင်ပြည်ဘက်မှာစစ်တပ်ကလှုပ်ဆောင်နေတာတွေထွက်ပြေးတဲ့ဒုက္ခတွေများလာတယ်ဆိုတဲ့သတင်းတွေပေါ်အများအယုံဆိုင်မှုရအောင်လုပ်ချင်တဲ့အတွက်ဒီကိစ္စတွေနဲ့ပတ်သက်ပြီးလူညုံရေးကောင်စီဘက်ကတုံ့ပြန်ဆောင်ရွက်နိုင်ဖို့အရေးပေါ်အစည်းအဝေးခေါ်တာဖြစ်တယ်လို့အင်ကာနေ့မှာတန်မတ်ကြီး Rycroft ကပြောခဲ့ပါသေးတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဦးဟောက်တူစွမ်းကတော့လူငွေကောင်စီမှာဘာတွေဆွေးနွေးကြပြီးဘယ်လိုထွက်လာမယ်ဆိုတာတရားဝင်မှတ်တမ်းတွေမရသေးလို့မသိရသေးဘူးလို့ VOE ကိုပြောပါတယ်။မြန်မာတန်ဖွဲ့တွေအနေနဲ့ကတော့ရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာမှာတန်ငင်းတမန်ခင်အရာပြောဆိုရှင်းလင်းလာပြီးပုံမှန်လိုလုပ်နေတယ်လို့ပြောပါတယ
်။အခုမြန်မာနိုင်ငံဖြစ်ပေါ်တိုးတက်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီမှာရှိတဲ့တွင်မှုချုပ်ပါဝင်ကျွန်တော်တို့ဒီကုလသမဂ္ဂဌာနချုပ်မှာသက်ဆိုင်တဲ့ဌာနတွေကိုလည်းကျွန်တော်အချိန်နဲ့တပြေးညီပေါ့နော်။ဖြစ်မှာချက်လက်တွေလည်းကျွန်တော်ပြပို့နေတယ်သူတို့ update လုပ်နေနောက်တစ်ခါဒီမှာရှိကြတဲ့လူမျိုးကောင်စီဖွဲ့ဝင်တွေရောတို့ဒီမှာရှိတဲ့ကျွန်တော်တို့အဖွဲ့ဝင်တွေအထူးသဖြင့်ကုလသမဂ္ဂဖွဲ့ဝင်ဒီ OIC ဖွဲ့ဝင်ခင်မင်းရင်းနှီးတဲ့နိုင်ငံတွေရောပေါ့လေကျွန်တော်တို့နဲ့အင်ဂျင်နီယာချင်းနိုင်ငံတွေစိတ်ဝင်စားတဲ့နိုင်ငံတွေနောက်အထူးသဖြင့်ဥရောပသမဂ္ဂဖွဲ့ဝင်နိုင်ငံတွေစသဖြင့်ကျွန်တော်တို့ဖြစ်ပေါ်တိုးတက်မှုတွေကျွန်တော် update လုပ်ပေးနေပါတယ်ကျွန်တော်ကလည်းအများအား update လုပ်ပေးနေတယ်အဲ့တော့တွေ့တဲ့အခါမှာလည်းပဲဟိုပြောတာရှိသလိုကျွန်တော်အချက်လက်တွေလည်းပဲဟိုပံပိုးပြီးတော့လုပ်နေတဲ့အပိုင်းဖြည့်တွေ့နေတဲ့အပိုင်းတော့ရှိပါတယ်
။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မောင်းတော်ဒေသဘက်ကရဲကင်းစခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းတိုက်ခိုက်သူတွေကိုနှိမ်နှင်းဖို့လူညိုရင်းတပ်ဖွဲ့တွေကလှုပ်ဆောင်နေပြီးအခြေအနေကအခုထိမငြိမ်သက်သေးပါဘူး။ဒါကြောင့်လဲရခိုင်ရေးဟာနိုင်ငံတကာသတင်းတွေထဲမှာတကြောပြန်ပေါ်လာပြီးအခြေအနေပေါ်ဆိုးရိမ်နေအကြောင်းလဲနိုင်ငံတကာအစိုးရတွေကုလသမဂ္ဂလူ့အဖွဲ့အစည်းတွေကပြောထားကြတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေတဲ့ဒုက္ခသည်9000ကျော်ရှိနေပြီးသူတို့ကိုလုံခြုံစွာခိုးလုံခဲ့ပေးဖို့ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ကဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုပန်ချထားပါတယ်ဒုက္ခသည်တွေကိုလူလူလလလက်ခံဖို့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကလည်းတိုက်တွန်းထားပါတယ်နိုင်ငံတကာလူ့ခွင့်ရေးဥပဒေတွေကိုအားလုံးကအပြေးဝလေးစားလိုက်နာဖို့လူ့ခွင့်ရေးမဟာမင်းကြီးဇိုင်းအယ်ဟူစိန်ကတိုက်တွန်းထားပါတယ်တန်မတ်ကြီးဦးဟောက်တူစွမ်းကတော့အစိုးရကလက်ရှိလုပ်နေတာကိုနိုင်ငံအများစုကသဘောပေါက်လက်ခံထားကြတယ်လို့ VOA ကိုပြောပါတယ
်။အမှန်တမ်းပြောရလို့ရှိရင်တော့ကျွန်တော်တို့လုပ်နေတဲ့ဟာတော့နိုင်ငံအများစုကတော့လက်ခံတယ်။သဘောလဲပေါက်တယ်ပေါ့နော်။သဘောလဲပေါက်တယ်လက်ခံတယ်ဆိုတာကကျွန်တော်တို့လုပ်နေတဲ့အခုလမ်းစဉ်ကရှုပ်ထွေးနေနေလှတဲ့အဲဒီတစ်ခိုင်းမစ္စလင်ကိစ္စကိုရေရှည်တည်တတ်မဲ့အဖြေရရှိဖို့အတွက်ကျွန်တော်တို့ကလုပ်နေတာဖြစ်တဲ့ခါကျတော့ဒီဟာကိုလည်းပဲကျွန်တော်တို့အခုရခိုင်ဟိုပေါ့ချန်ပီကော်မရှင်တစ္စနန်လိုကော်မရှင်ရဲ့ကျွန်တော် final report လည်းတင်ပြီးသွားပြီ ကျွန်တော်တို့ကလည်းပြပြတန်းတာပြောထားတယ်ဒီ report မှာပေးထားတဲ့ recommendation တွေကိုကျွန်တော်တို့အတက်နိုင်ဆုံးအချိန်တူဟိုဆုံးအချိန်ကာလမှာကျွန်တော်တို့ကအကောင့်တွေပေါ်ပြီးတော့ဆောင်ရွက်သွားမယ်အဲကျွန်တော်တို့တန်းပြောထားတာပေါ့နော်အဲ့တော့ကျွန်တော်တို့ပြောထားတဲ့ဟာကိုတော့အများစုကကျွန်တော်ထင်တယ်ဟိုလက်ခံတဲ့သဘောရှိတယ်ဒါလည်းပဲအကောင်းဆုံးလမ်းစဉ်ဖြစ်တယ်ငင်းငင်းချမ်းချမ်းနဲ့ဒီပြဿနာကိုဖြေရှင်းဖို့ဟာကျွန်တော်တို့အတွက်အကောင်းဆုံးလမ်းစဉ်ဖြစ်တယ်ဆိုတာကိုတော့သူတို့လည်းဟိုလက်ခံကြတယ်လို့ကျွန်တော်အဲ့လိုနားလည်တာပေါ့ပေါ့တယ်လေ
ကြမ်းပတ်တိုက်ခတ်မှုတွေကိုတုံ့ပြန်တဲ့နေရာမှာအပြစ်မဲ့ပြည်သူတွေတေချေပျက်စီးမှုမရှိအောင်အတက်နိုင်ဆုံးထိန်းသိမ်းဆောင်ရွက်နေတယ်လို့အမျိုးသားလူညုံရေးအကြံပေးဦးတောင်းထွန်းကပြီးခဲ့တဲ့ရက်ပိုင်းသတင်းစာရှင်းပွဲမှာပြောသွားပါတယ်ကုလသမဂ္ဂလူညုံရေးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ရေးပေါ်အစည်းအဝေးကို2005ခုနှစ်ကပထမဆုံးအကြိမ်ခေါ်ယူခဲ့ပြီး2009ခုနှစ်ရွှေဘော်ရောင်ဒေါ်လာရဲ့အပြီးမှာလည်းတစ်ကြိမ်အစည်းအဝေးလုပ်ဖူးပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီအကြောင်းနဲ့တစ်ဆက်တည်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းမှာအခုနောက်ဆုံးဖြစ်ပွားတဲ့တင်းမာမှုတွေနဲ့ပတ်သက်လို့အုပ်စုအလုံးကြားထင်းထင်းသိမ်းသိမ်းဆောင်ရွက်ကြဖို့ IOM ရဲ့အကြီးအကဲကမြစ်တာရက်ခံလိုက်ပါတယ်ဒါအပြင်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြသူတွေကိုကူညီကြဖို့ကိုလည်းသူကမြစ်တာရက်ခံပါတယ်အကြောင်းစုံကိုဒေါ်လှလန်တန်းပြောပြမှာပ
ါဩဂုတ်လ25ရက်နေ့ကမောင်တော်ဒီသမှာမွတ်စလင်အစိုးရအချမ်းဖဲအုပ်စုကမြန်မာလူကြုံရေးစခန်း30ကိုဝင်တိုက်ခဲ့လို့လုံခြုံရေးတပ်ဖွဲ့ဝင်12ဦးအပြစ်မဲ့ပြည်သူ14ဦးနဲ့အကြမ်းဖက်သမား89ဦးတို့ပါဝင်ဒုတိယ3ဦးတည်ဆွန့်ခဲ့တဲ့ဖြစ်ရပြီးနောက်ဆက်တွဲကြရက်ဖြစ်ရွာတွေမိရှုဖြစ်စည်းမှုတွေဖြစ်ပွားခဲ့တဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကအရသာ 18,500 လောက်ထွက်ပြေးခဲ့ကြပြီးထောင်ပေါင်းများစွာတို့ဟာနိုင်ငံခြားနေဆက်မှပိတ်မိနေတယ်လို့ဘင်္ဂလားဒေ့ရှ်အခြေစိုက် IMO အဖွဲ့ကဆိုပါတယ်ခုလိုလုံခြုံရေးစခန်းတွေကိုအကြမ်းဖက်အုပ်စုတွေကညာတွင်ချင်းဝင်တိုက်ခဲ့မှုနဲ့ပတ်သက်လို့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတရက်စ်ကပြင်းထန်စွာရှုတ်ချခဲ့တယ်လို့ IMO အမှုဆောင်ဒါရိုက်တာဝီလျံစဝင်းကလည်းရှုတ်ချကြောင်းပူထူးနေကြညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့နောက်ဆက်တွဲဖြစ်ပွားတဲ့အကြမ်းဖက်မှုတွေကြောင့်အပြစ်မဲ့တဲ့အရသားတွေကိုကာကွယ်ဆောက်ရှောက်ဖို့သူကတိုက်တွန်းခဲ့ပါတယ်။Leonard Dwyer ကတော့ IOM ညွှန်ကြားရေးမှူးရဲ့ပြောခွင့်ရပုဂ္ဂိုလ်ဖြစ်ပါတယ်
I mean it's a very grim situation over the last weekend.
ဒီမှာနေတဲ့နေသားဖြစ်ပါတယ်။ပြီးခဲ့တဲ့စနေတင်းကုန်နေမှာကိုပဲတရားဝင်နေထိုင်ခွင့်မရှိတဲ့မြန်မာနိုင်ငံတွင်နေထိုင်သူ 18,500 လောက်ဘင်္ဂလားဒေ့ရှ်တဲဝင်လာတာတွေ့ရပါတယ်။အရေးအတွက်မသိရသေးတဲ့ပမာဏတစ်ခုကလည်းနေချားစည်းကိုမဖြတ်နိုင်ပဲဟိုဘက်မှာပြိမ့်ပြီးနေပါတယ်။လူသားချင်းစာနာဒေါက်တာမကူညီအဖွဲ့တွေစိုးရင်ဒါကတော့သူတို့ဝင်ရောက်သွားလာခွင့်မပြုမှာကိုပဲဖြစ်ပါတယ်။ဒါကြောင့် IOM အနေနဲ့မြန်မာနိုင်ငံအတွင်းတာဝန်ရှိသူတွေကိုတိုက်တွန်းချင်တာကကုညီထောက်ပံ့ရေးအဖွဲ့တွေကိုသွားခွင့်ပြုပေးဖို့ဖြစ်ပါတယ်
။ဒါ့အပြင်ဘင်္ဂလားဒေ့ရှ်နေဆက်ကိုထွက်ပြေးနေကြတဲ့အရေးအတွက်အတိအကျဟာခံမရခဲ့ပေမဲ့လို့လေအများအပြားကအမျိုးသမီးကလေးတွေနဲ့တက်ကြီးရွယ်အိုတွေဖြစ်တဲ့အတွက်ကြောင့်လည်းဘင်္ဂလားဒေ့ရှ်ဘက်ကလက်ခံဖို့ IOM ညွှန်ကြားရေးမှူးကတိုက်တွန်းခဲ့ပါတယ်။ပြောခွင့်ရပုဂ္ဂိုလ်က
I mean it's hard for us to say what we're interested in is in the fate of very vulnerable people.
ကျွန်တော်တို့ကပြောဟုတ်ခဲ့ပါတယ်။ကျွန်တော်တို့ Greenside ကအပြစ်မဲ့ပြည်သူတွေရဲ့ခံကြမှာကိုပါ။နေဆက်ကိုကြော်လာတဲ့လူတွေရောပြိမိနေတဲ့သူတွေရောကုကုကိုပြိမိနေတယ်လို့ခံစားသူတွေတွေရောတက်တာရစီခြင်းနာပါ။ဒီလိုလုံးနိုင်မှုအတွက်ကျွန်တော်တို့အထောက်အပံ့တွေလိုပါတယ်
။ခုလိုဒုက္ခသည်တွေအရေးကူညီဆောင်ရွက်ဖို့ IMO နေနဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့မြစ်တာရက်ခံချက်ကြောင့်ဒေသကအာဏာပိုင်တွေကုလသမဂ္ဂ NGO တွေနဲ့တခြားအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီး Cox Bazar ရှိဒုက္ခသည်စခန်းမှာစာနာရိတ်ခါရေနဲ့ဆေးဝါးတွေကိုထောက်ပံ့ဖို့ကြိုးစားလျက်ရှိတဲ့အကြောင်းပြောခွင့်ရပုဂ္ဂိုလ် Doyle ကရှင်းပြပါတယ
်။ Well, you know, when people flee
တနည်းအားတနည်းအားထွက်ပြေးလာရတဲ့အချိန်ဒီမှာသူတို့အားလုံးကစာဝတ်နေရေးတွေလိုအပ်ချက်တွေပြည့်နေပါ။တခါတလေဆေးဝါးထောက်ပံ့နေလဲလိုပါသေးတယ်။ဒါအသက်နဲ့ခန္ဓာမြေအောင်လိုအပ်တဲ့အခြေခံလိုအပ်ချက်တွေပါ။ဒီလိုအပ်ချက်တွေအားလုံးလုံလောက်မှုမရှိပါဘူး။ဒါကြောင့်ပြိမိနေသူတွေစီရောက်သွားဖို့နဲ့ထွက်ပြေးလာသူတွေကိုကူညီပေးနိုင်မှုဖြစ်နိုင်မလားဆိုတာမေးခွန်းထုတ်စီရပါ
။ရခိုင်ပြည်ပခအရေးကြောင့်ထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဗုဒ္ဓဦးနေကတကပိတ်စီဝေပွဲကျင်းပခဲ့တယ်လို့လက်ရှိတင်းမာမှုအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂကလွန်စွာစိုးရိမ်မကင်းဖြစ်လျက်ရှိတဲ့အကြောင်းလဲကျောက်ကွင်းရပုဂ္ဂိုလ်ကပြောပါတယ
် Well undoubtedly this is a very large number who've come across and there
တန်ဆာဖြစ်စရာမရှိတာကထွက်ပြေးလာသူအများကြီးရှိနေပြီးတော့တချို့ကတော်တော်လေးအခြေအနေဆိုးဝါးနေတယ်လို့ဆိုတာပါအဲဒီတော့ဒါကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့ IOM ရဲ့ကြားရေးမှူးဝီလျံလက်စီဆွင်းတို့အတွက်ပူပန်စရာရေးကိစ္စတွေဖြစ်လာပါတယ်ကျွန်တော်တို့အားလုံးတရားဝင်နေထိုင်ခွင့်မရှိတဲ့ မြန်မာနိုင်ငံတွင်နေထိုင်နေသူတွေရဲ့ကန့်ကျင်မာတဲ့လုံခြုံရေးအခြေအနေတွေကိုစိုးရိမ်ပူပန်နေကြပါတယ
်ခုနောက်ဆုံးဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ပြည်ပခါကြောင့်ရခိုင်တိုင်းရင်းသားတွေထွက်ပြေးခိုလုံခဲ့ကြသူတွေအများပြားရှိခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကလည်းထွက်ပြေးခဲ့ကြတဲ့မွတ်စလင်ဒုက္ခသည်တွေအများပြားရှိခဲ့ပါတယ်ဒါကြောင့် IOM အနေနဲ့နိုင်ငံလုံးရှိဒုက္ခသည်တွေထံကိုလူသားချင်းစာနာမှုအတတ်နိုင်ဆုံးအကူအညီပေးနိုင်ဖို့ကြိုးပမ်းသွားမှာဖြစ်တဲ့ကြောင့် IMO ညွှန်ကြားရေးမှူးကပြောပါတယ်လက်ရှိအခြေအနေတည်ငြိမ်ရေးတွယ်လေတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ရဲ့တိုက်တွန်းချက်တွေကိုလည်းမြန်မာနိုင်ငံအနေနဲ့လိုက်နာဆောင်ရွက်နိုင်ရင်အခြေအနေဟာပိုပြီးတည်ငြိမ်လာမှာဖြစ်တယ်လို့ယုံကြည်တဲ့အကြောင်းလဲ IMO ညွှန်ကြားရေးမှူးကပြောကြားခဲ့ပါတယ်ရှင်
တော်လနာသံဖြစ်ပါတယ်ရခိုင်ဒေသမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုပြင်းထန်စွာရှုတ်ချကြောင်းပြည်တွင်းအစ္စလမ်ဘာသာရေးအသင်းအဖွဲ့တွေကပြောလိုက်ပါတယ်ဘာသာရေးမုန်တီးမှုတွေပြန့်လာမှာကိုစိုးရိမ်ကြောင်းလည်းပြောကြပါတယ်ဒီအကြောင်းကိုဆက်ပြီးနားဆင်နေပါတယ်ဩဂုတ်လ25ရက်နေ့မနေ့အစောပိုင်းကရခိုင်မြောက်ပိုင်းမောင်တုံးဘူးတီတောင်ရသိတောင်မြို့တွေမှာရှိတဲ့ရဲကင်းစခန်းပေါင်း30ကျော်ကိုလက်နက်ကင်စစ်သွေးကြွတွေကတိုက်ခိုက်ခဲ့တာကြောင့်လူညုံရေးတပ်ဖွဲ့ဝင်တွေအပါအဝင်လာဝကအရာရှိတဦးစုစုပေါင်း12ဦးသေဆုံးခဲ့ပြီးအကြမ်းဖက်သမား89ဦးသေဆုံးက15ဦးဒဏ်ရာရခဲ့တယ်လို့အစိုးရဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ရခိုင်မြောက်ပိုင်းကိုဝင်တိုက်ခဲ့တဲ့ ARSA အဖွဲ့ကိုအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ကြောင်းအစိုးရကကြေညာထားပါတယ်။ရခိုင်မြောက်ပိုင်းဒေသကအကြမ်းဖက်တိုက်ခိုက်မှုကိုပြင်းထန်စွာရှုတ်ချကြောင်းနဲ့အဲ့ဒီဒေသမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနယ်မြေရှင်းလင်းရာမှာအပြစ်မဲ့ပြည်သူတွေထိခိုက်မှုရှိမှာကိုတော့စိုးရိမ်မိကြောင်းမြန်မာမွတ်စလင်လူငယ်များဘာသာရေးအဖွဲ့ဥက္ကဋ္ဌဦးမြင့်ထွန်းကပြောပါတယ
်ကျွန်တော်အစ္စလာမ်ရဲ့ပြည်ညတ်ချက်ထဲမှာကိုဒီလိုပေါ့နော်အကြမ်းဖက်ဝါဒမရှိပါဘူးနောက်တစ်ခုကရခိုင်ပြည်နယ်အဲ့ဒီကူလက်ရှိလောက်ရပေါ်မှာဒီအကြမ်းဖက်လုပ်တဲ့ပုံကိုယ်တွေကိုကျွန်တော်ကရှုတ်ချတယ်ကန့်လန့်ကန့်ကွက်တယ်ဒီအပြင်ကိုပထမဆုံးဒီအကြမ်းဖက်ပြုခုမှုမှာခံခဲ့ရတဲ့ပုံကိုယ်တွေရဲ့မိသားစုနဲ့အတူကျွန်တော်တို့ကအားနဲ့ချိခွဲရတယ်ပေါ့နော်တထတူထမြဟိုအကြမ်းဖက်တဲ့ဆိုတဲ့နိုင်ငံတော်မှာလူမျိုးရေးတာဝန်ရှိတဲ့လူတွေရယူတော့ဟိုနှိမ်နှင်းရတာပဲလေဒါတဘာဝပဲအဲ့လိုနှိမ်နှင်းတဲ့အချိန်မှာအပြစ်မဲ့တဲ့ပြည်သူတွေကိုဟိုထိခိုက်ဆုံးရှုံးပျက်စီးမှာ ው တော့ဆုံးရင်နေပေါ့နော
် ARSA အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုကိုသူတို့အနေနဲ့ရှုတ်ချတယ်လို့မြန်မာမွတ်စလင်အမျိုးသားကြီးရအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးကိုကိုလက်ကပြောပါတယ်
အကြမ်းဖက်မှုမှန်များတော့ကျွန်တော်တို့ကလုံးဝတော်တော်ကျဉ်းချန်ကန့်ကွက်ပါလေ။တကယ်လို့ရှုပ်လဲရှုပ်ချတယ်ကျွန်တော်ကဘယ်လိုအကြမ်းဖက်မှုမှန်ကျွန်တော်တို့ကလက်မခံပါဘူးခင်ဗျ။အကြမ်းဖက်လုပ်ရလုပ်တယ်လို့ဆိုတာဒါလူသမားအဖွဲ့ပဲလေ။သူကတော့ဘယ်ဘာသာကိုမှလည်းကိုစားပြုမှလည်းမဟုတ်ဘူး။ဘာသာတရားမရှိလို့လည်းသူကအကြမ်းဖက်လုပ်ရပြီးကိုလုပ်ကြတာပဲလေ။ဒီလိုအပြစ်မဲ့ပြည်သူတွေအသက်ခံရတာဒီလိုအကြမ်းဖက်သမားရဲ့လုပ်ရကြောင့်ဒီလိုကန်စားရတဲ့တော်တော်ကိုစိတ်မကောင်းဖြစ်ပြီးပါလေ။ကျွန်တော်တကူပြောချင်တာတော့လေအကြမ်းဖက်ခံစားနေရတဲ့အဲ့ဒီဒေသမှာနေတဲ့ဒေသခံတွေကိုတန်မြတ်တွေနဲ့တယောက်နဲ့တယောက်တွန်းဖယ်ထားမယ့်အစားပါလိ။ဟိုခိုင်မာတဲ့ယုံကြည်ရသောမိတ်ဆွေတို့ဖြစ်တတ်မှတ်ပြီးတော့ဒီအကြမ်းဖက်သမားတွေကိုခြေမုံးတင်တယ်လို့ကျွန်တော်ထင်ပါတယ်
။ရခိုင်ပြည်နယ်မှာအခုလိုအကြမ်းဖက်တိုက်ခိုက်မှုရဲ့နောက်ဆက်တွဲအဖြစ်မြန်မာနိုင်ငံတွင်အခြားဒေသကမွတ်စလင်တွေပေါ်မုန်းတီးမှုတွေကူးစက်လာမှာကိုစိုးရိမ်မိတယ်လို့ဦးမြင့်ထွန်းကပြောပါတယ
်။အဲ့လိုပြည်ခါဖြစ်မှာတော့စိုးရိမ်မှုတွေရှိတယ်အဲဒီကိစ္စတစ်ခုခုတနေရာမှာဖြစ်ရင်နောက်နေရာကပုံကိုယ်တွေပါဘာသာသူတွေပဲဖြစ်ဖြစ်လူမျိုးတူတွေပဲဖြစ်ဖြစ်ဒီပုံကိုယ်တွေမှာတက်ရောက်မှုဆိုတာဒီတော့မမကြီးမှာဖြစ်တဲ့ကိစ္စကရတာကြရတွေရှိတယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံတော်ကလည်းဟိုတိုင်းဝန်ခံရုံးကထုတ်ပြန်ချက်မှလည်းချက်ပါပြီးသားပေါ့နော်ဒီအမုန်းတရားတွေနဲ့ဒီကိစ္စတွေကိုမဆောင်ရွက်ဖို့နောက်ဆောင်ရွက်တဲ့လူတွေကိုလည်းထိရောက်စွာရေးယူမယ်ဆိုတော့ကျွန်တော်အားရလည်းကြီးညာမိပါတယ်ပြီးတဲ့အပြင်ဟိုနိုင်ငံတော်ကလည်းခြားဒေသတွေကူးဆက်မပြတ်ပေါ်အောင်ဒီလိုဟာမျိုးတွေမှာဖြစ်အောင်ကာကွယ်စောင့်ရှောက်ပေးလိမ့်မယ်လို့ယူဆတယ်
။မကြသည်မီကရခိုင်ပြည်နယ်တွင်ဖြစ်လာတဲ့အကြမ်းဖက်မှုနောက်ပိုင်းလူမှုကွန်ရက်မီဒီယာတွေပေါ်မှာအပြန်အလှန်ဆွဆွဲတိုက်ခတ်ရေးသားမှုတွေရှိလာပါတယ်။ဒီလိုရေးသားမှုတွေကတဆင့်အမုန်းပွားတဲ့ပြည်ပကတွေကူးဆက်လာမှာကိုသတိထားစောင့်ကြည့်ဖို့လိုတယ်လို့ဦးကိုကိုလက်ကသုံးသပ်ပါတယ
်။အဓိကတော့ဆိုရှယ်မီဒီယာတွေမှာသက်တာတွေကိုလူမျိုးရေးဘာသာရေးဖြစ်ပေါ်တဲ့ပြဿနာအချင်းပုံဖော်ပြီးတော့ဒီကျွန်တော်တို့နိုင်ငံသားအချင်းချင်းကိုလွှဲမှားသွားရေးသားပုံဖော်နေကြရတာအကြမ်းဖက်အဖွဲ့အစည်းတွေကိုပိုအားပေးရာရောက်ပါတယ်။နားမယောင်မိဖို့ကတော့အဓိကပဲပေါ့။အဲကြောင့်မို့ကျွန်တော်တို့မြန်မာနိုင်ငံမှာနေတဲ့လူတွေအားလုံးကတစ်သက်လုံးဘာသာမတူလဲ ီကိုမော်ဒမန်စိတ်နဲ့နေလာကြတဲ့လူတွေကြီးပါပဲအဲကြောင့်မို့အချမ်းပတ်သမားတို့အချမ်းပတ်သမားတို့ဆက်ဆံပြီးကောင်းနေပြီးတော့လူကောင်းနဲ့ဟိုဆက်ဆံမှုတင်ပါတယ်လို့ကျွန်တော်ပြောချင်ပါတ
ယ်ရခိုင်အရေးနဲ့ပတ်သက်လို့ဘာသာရေးနိလန့်အရချင်းကပ်ဖြည့်ရှင်းနိုင်မှုအတွက်ဗုဒ္ဓဘာသာခရစ်ယာန်အစ္စလာမ်နဲ့ဟိန္ဒူဘာသာရေးခေါင်းဆောင်တွေပါဝင်တဲ့အရေးပေါ်အစည်းအဝေးတက်ကိုဩဂုတ်လ31ရက်ဒီကနေ့ရန်ကုန်မြို့မှာကျင်းပဖို့ရှိပါတယ်ခင်ဗျာဗီယိုရဲ့အစီအစဉ်တွေဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာဗြိတိရှလူငယ်နှစ်ဦးဖြစ်တဲ့ဟန်နာဝစ်ထရစ်နဲ့ဒေးဗစ်မေလာအသက်ခံရမှုကြောင့်တည်တံအပြစ်ပေးခံရတဲ့မြန်မာလူငယ်ကိုဇော်လင်းနဲ့ကိုဝေဖြိုးတို့နှစ်ဦးအမှုမှာဗြိတိန်အမျိုးသားရာဇဝတ်ပြစ်မှုဆိုင်ရာအေဂျင်စီ NCA ကဥပဒေချိုးဖောက်ပြီးဝင်ရောက်ဆွတ်ဖက်ခဲ့တယ်လို့လန်ဒန်မြို့ဗဟိုတရားရုံးကအင်ကာနေမှာပြောလိုက်ပါတယ်ဒီအမှုကိုထိုင်းနိုင်ငံကစုံစမ်းရမှာ NCA ကတက်တည်အထောက်ထားနဲ့တည်င်းပေးခဲ့တဲ့အတွက်ကြောင့်တည်တံချရမှာအထောက်အကူဖြစ်စေခဲ့တယ်လို့တရားခဏ်ကြီးရဲ့ရှေ့နေကပြောပါတယ် VOA သတင်းတော့မအေးမှာတည်င်းပေးပို့ထားတာပ
ါတည်တံပေးခြင်းခံရတဲ့မြန်မာရှေ့ပြောင်းလူငယ်နှစ်ဦးနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်တဲ့အခါမှာဗြိတိန်အမျိုးသားရာဇဝတ်ပြစ်မှုဆိုင်ရာအေဂျင်စီ NCA ကဥပဒေချိုးဖောက်ပြီးဒီအမှုမှာဝင်ရောက်ဆက်ဖက်မှုတွေလုပ်ခဲ့တယ်ဆိုပြီးလန်ဒန်မြို့ဗဟိုတရားရုံးကပြောဆိုလိုက်တာပါဒီလိုဥပဒေချိုးဖောက်တာကြောင့်တည်တံပေးခံလိုက်ရတဲ့မြန်မာလူငယ်နှစ်ဦးအတွက်နှိမ့်နာမှုတွေပိုဖြစ်သွားရတယ်လို့လည်းတရားခဏ်ကြီးရဲ့အကျိုးကိုလိုက်ပါဆောင်ရွက်ပေးနေတဲ့လိတ်ကျွန်းအထူးစုံစမ်းရေးကော်မတီအဖွဲ့ဝင်ရှေ့နေကြီးဦးအောင်မျိုးတန်းကပြောပါတယ
်ဒီချက်တွေမခိုင်လုံဘဲနဲ့တည်တံချနိုင်တဲ့အမှုမှာအငင်းပွားဖို့ရအချက်တွေကိုသူတို့ UK နိုင်ငံရဲ့ NCA အဖွဲ့ကနေပြီးတော့စီလူချူတဲ့သဘောကကူညီခဲ့တဲ့ဆိုတဲ့သဘောမျိုးရတယ်အန်ကေတို့ကတော့ဒီဟာကဒီအမှုကကပါတိမှုဖြစ်နေလေစီရခွင်မှာဒီတုံးခဲ့တဲ့တယ်လီဖုန်းရဲ့ကုန်နံပါတ်ဆိုပြီးတော့အင်္ဂလန်နိုင်ငံရဲတပ်ဖွဲ့ကပေးတယ်ဆိုပြီးတော့ဒီလူတွေကတရားခွင်မှာတုံးခဲ့တယ်တကယ်တော့အဲ့ဒီကုန်နံပါတ်ကရဲတပ်ဖွဲ့ယူစီရဲတပ်ဖွဲ့ဆက်ကြတာမဟုတ်ဖင်နဲ့တည်ဆုံးတဲ့ဒီဖြစ်ခဲ့မိသားစုညီရှိရနေကွန်ပျူတာနေရတဲ့အချက်ဖြစ်တယ်ဒါပေမဲ့အဲ့ချက်ကိုပုံကွယ်ပြီးတော့ UPC ရရတယ်ဆိုတော့တည်ဆုံးတဲ့ကံတင်ခဲ့တယ်ဒီချက်ကလည်းတရားရုံးနေနဲ့ရဲကျတိလူပြောရတာကိုယုံကြည်ပြီးတော့တည်ထိုင်တဲ့အမှုမှာတုံးချခဲ့တယ်။ဒါပြပြလို့ရအောင်ပေါင်းလို့စိတ်သွားတာပေါ့
။ဗြိတိန်တရားရုံးမှာဒီလိုအချက်နဲ့အထောက်ထားအမှန်တွေဖြစ်ပေါ်လာစေဖို့အတွက်ဗြိတိန်ဘက်ကအဖွဲ့အစည်းတွေနဲ့ထိုင်းရှေ့နေများကောင်စီတို့ပူးပေါင်းလှုပ်ဆောင်ခဲ့တယ်လို့လည်းရှေ့နေကြီးဦးအောင်မျိုးတန်းကပြောပါတယ်
။အဲ့ဒီတည်ထိုင်ဆန့်ကြီးအဖွဲ့ကလည်းသူတို့နိုင်ငံရဲ့ဥပဒေအရတခြားနိုင်ငံမှာတည်ထိုင်တဲ့အမှုတွေမှာအချက်လက်ပြဖို့ကူညီခြင်းမပြုလို့ရဘူးဆိုတာသူတို့ဆက်မှတ်ထားတဲ့ဥပဒေချပြီးတာဒါပေမဲ့အဲ့ဒီဟာကိုဖောက်ဖျက်ပြီးတော့မှဒီလိုအချက်လက်တွေပို့တာလွဲမှားတယ်ဆိုပြီးတော့ဖက်ကွက်ခဲ့ရင်လည်းအဲ့တော့ဒီမှာပါဝင်ဆောင်ရွက်တဲ့ထိုင်းရှင်နေမကောင်းစီတို့အခုလိုအင်္ဂါနိုင်ငံမှာကူညီဆောင်ရွက်ပေးတဲ့လူတွေကနေပြီးတော့လိုက်ထင်းတဲ့ဒီအချက်လက်တွေကပေါ်လာတာပါပြည်တွင်းဆန့်ကျင်တဲ့အဖွဲ့အစည်းကရှေ့နေတွေကလည်းတရားခွင်မှာဒီကြောင်းကိုတင်ပြခဲ့ရင်လည်းဒီအဖြေကအခုထွက်လာတဲ့အဖြေဖြစ်တယ်ဆိုပြီးတော့ဒီဝိုင်းဝန်းဆောင်ရွက်ကြတာပေါ့
ဒီအမှုမှာကွဲလွဲတဲ့အချက်လက်တွေတွေ့ရှိနေတာကြောင့်ဝေဖန်ခံရတဲ့အမှုဖြစ်တယ်လို့ထိုင်းနိုင်ငံမှုကင်းဆိုင်ရာကျွမ်းကျင်သူဒေါက်တာပွန်ထက်ကလည်းတရားခဏ်တွေကိုဖမ်းဆီးခြင်းမှာဥပဒေနဲ့အညီ DNA ကိုစနစ်တကျစစ်ဆေးတာမျိုးကိုမတွေ့ရှိခဲ့ကြောင်းသူ့အနေနဲ့ထပ်မံစစ်ဆေးတဲ့အခါမှာတော့တပ်ဖြတ်မှုမှာတုံးခဲ့တဲ့ပေါက်တူးမှာ DNA 3မျိုးတွေ့ခဲ့ပေမဲ့တရားခဏ်ဖြစ်တည်တံပေးခံရတဲ့လူငယ်နှစ်ဦးရဲ့ DNA တွေမတွေ့ခဲ့ရဘူးလို့ဆိုထားပါတယ်မြန်မာလူငယ်နှစ်ဦးရဲ့အတောက်ဆုံးယူကန်ကိုတော့ဩဂုတ်လ21ရက်နေ့မှာကော့စမွေတရားရုံးကနေတဆင့်ထိုင်းဗဟိုတရားရုံးချုပ်ကိုတင်ထားဆဲဖြစ်ပါတယ်မြန်မာရွှေပြောင်းလို့သမားခန့်မှန်းခြေ4000လောက်လုလုကင်နေတဲ့ကော့တောင်အပန်းဖြေကျွန်းဖြစ်တဲ့လိတ်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာလူသတ်မှုဖြစ်ပွားခဲ့တာပါ2014စက်တင်ဘာလကုန်ပိုင်းမှာတော့လူသတ်မှုနဲ့တရားဆွဲဆိုခံခဲ့ရတဲ့မြန်မာလူငယ်နှစ်ဦးကိုတနှစ်ကျော်ကြာထိုင်းနိုင်ငံမှာရှိတဲ့ကော့စမွေအချင်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကုန်မှာတော့ထိုင်းနိုင်ငံကော့စမွေတရားရုံးကနေအမှု9မှုနဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်တည်ထောင်ပေးခဲ့ပြီးဘန်ခွန်အချင်းထောင်မှာထိမ့်သိမ်းထားပါတယ်ရှင်
။မအေးမှာဖြစ်ပါတယ်ခင်ဗျာ။ BTN NCA Agency ရဲ့အခုလိုဥပဒေချိုးဖောက်ရာရောက်တဲ့သတင်းပေးမှုကြောင့်တရားခဏ်ကြီးရဲ့တရားရုံးကုန်ကြစိတ်ထက်ဝက်ကို NCA အနေနဲ့ကြာခံဖို့ကိုလည်း BTN တရားရုံးကညွှန်ကြားထားပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့
32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တိုင်းရဲ့ကြာသာပတိနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ32 40 50တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသုံးယုံကြည်ရာကဏ္ဍကိုတင်ဆက်မှာဖြစ်တယ်လို့ဦးကျော်စံသာတင်ဆက်လေးရှိတဲ့မြန်မာအရေးသုံးသပ်ချက်မှာတော
့ဒီဥစ္စာကိုခေါင်းဆောင်တဲ့အဘစ်ဒူလာဆိုတဲ့ပုဂ္ဂိုလ်ကလည်းကရာချီမှာမွေးတယ်ပါကစ္စတန်မှာတင်းနှံ6လတက်တဲ့အချမ်းဖက်တင်းနှံ sorry နဲ့မကော
င်းရခိုင်အရေးနဲ့ပတ်သက်ပြီးဆွေးနွေးထားတာတွေကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းအရာတွေကိုမူရင်းအပေါ်မပြတ်ဦးကျော်စံသားကစူးစီးတင်ဆက်ထားတာ
ပါဗုဒ္ဓဘာသာအခြေပြုအမျိုးသားရေးဝါဒမြန်မာအစိုးရကိုစိန်ခေါ်ခြင်းဆွဲကောင်းစဉ်နဲ့ Nikki Asian Review မှာ Melin McKee နဲ့ Richard Hose တို့ရေးသားထားတာကိုဦးစွာတင်ပြလိုပါတယ်2015 Aung San Suu Kyi ရဲ့ NLD ရွေးကောက်ပွဲနိုင်တဲ့ကမြန်မာဗုဒ္ဓဘာသာအမျိုးသားရေးဝါဒီရာအပြော့သွားပြီလို့ထင်ခဲ့ရပေမဲ့မြန်မာဘာသာဟာပြန်လည်အကောင့်လာပါတယ်။2016 October မှာနေကြာဆောင်စခန်းတချို့ကိုရိုဟင်ဂျာစစ်သွေးကြွတွေတိုက်ခိုက်မှုဟာမြန်မာဘာသာရဲ့အမျိုးသားရေးတရားတွေကိုပုံမထွက်ပေါ်လာစေပြီးရန်ကုန်မြို့နေရာတချို့မှာဘာသာရေးတင်းမာမှုတွေဖြစ်ခဲ့ပါတယ်။မကြသေးမီကရခိုင်မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုဟာလည်းဗုဒ္ဓဘာသာအုပ်စုရဲ့ရန်ဆောင်မှုကိုပုံမနှိုးဆွပေးတယ်လို့ဖြစ်ပါတယ်။ဘုရားဘာသာအစိုင်းအဝန်းကမဘာသာနဲ့စုတို့ရဲ့အမျိုးသားရေးအယူအဆကိုလက်ခံကြပေမဲ့အကျွင်းမဲ့တော့မဟုတ်ပါဘူးမဘာသာရဲ့အမြင်နဲ့လူရတချို့ကိုလက်မခံသူတွေလည်းရှိပါတယ်ဒါပေမဲ့မြန်မာဖုန်ကြီးတွေစုတို့နဲ့မဆိုင်တဲ့နိုင်ငံရေးကိစ္စမှာပါဝင်လာရတာဟာဖုန်ကြီးတွေရဲ့အပြစ်မဟုတ်ပဲအစိုးရရဲ့ပြက်ကွက်မှုကြောင့်ဖြစ်တယ်လို့လည်းလူများကမြင်ကြပါတယ်လက်ရှိမြန်မာနိုင်ငံမှာဘုရားဘာသာရဲ့နေရာမှန်တဲ့နိုင်ငံရေးကောင်းဆောင်မှုအခန့်ကဏ္ဍအငင်းပွားမှုဟာတော်တော်နဲ့ဆုံးခန်းတိုင်စရာမရှိပါဘူးဒါကိုနိုင်ငံရေးအမျိုးသားရေးစုဆောင်ကကြည့်ုံလောက်နဲ့မပြည့်စုံပါဘူးကိုကျင့်တရားဘာသာအယူဝါဒဆိုင်ရာစုဆောင်တွေကလည်းကြည့်ဖို့လိုအပ်ပါတယ်အမုန်းစကားတွေအမျိုးသားရေးလှုံ့ဆော်မှုတွေနဲ့ဆက်ဆက်ပြီးတင်မာမှုတွေအကြမ်းဖက်မှုတွေဖြစ်လာနိုင်တဲ့ကိစ္စဟာတိုင်းပြည်အတွက်အလွန်အန္တရာယ်ကြီးပါတယ်ဒါတွေကိုထိထိရောက်ရောက်တုံ့ပြန်နိုင်ဖို့အတွက်အခြေအနေကိုမှန်မှန်ကန်ကန်နားလည်သုံးသပ်ဖို့လိုအပ်ပါတယ်အစိုးရအနေနဲ့အမုန်းစကားနဲ့အကြမ်းဖက်လှုံ့ဆော်မှုကိုအရေးယူရမှာဖြစ်ပေမဲ့ဘုရားဘာသာအခြေပြုအမျိုးသားရေးဝါဒနဲ့မဘာသာလိုအဖွဲ့အစည်းတွေကိုထိတိုက်ရင်ဆိုင်ပြီးဥပဒေရေးအရအရေးယူဖို့ကတော့မဖြစ်နိုင်ပါဘူး။သူတို့ဘက်ကတော့ပူအသာသွားနိုင်ပါတယ်။အခြေခံအကြောင်းတရားတွေကသာကင်တွယ်ရမှာဖြစ်ပါတယ်။ခက်တော့ပူခက်ပါလိမ့်မယ်။ဒါတွေဟာအခြေခံအဖြစ်မြန်မာနိုင်ငံရဲ့လူမှုရေးနိုင်ငံရေးလျင်းမြန်စွာပြောင်းလဲလာမှုပေါ်ဖုန်ကြီးကြောင့်ကိုအမိပြုနေတဲ့အတိုင်းဝန်နဲ့လူအဖွဲ့အစည်းတခုလုံးကစိတ်ပြတ်တာအလိုမကျတာတွေနဲ့ဆက်ဆက်နေပါတယ်။အပြောင်းလဲတွေဟာဗုဒ္ဓဘာသာရဲ့ရိုးရာအစဉ်လာရေးပါမှုကိုချင်းချောက်လာတဲ့ဆိုပြီးဆိုရင်ရဖြစ်လာပါတယ်။တထက်ကျပြန်တဲ့ပြဿနာကတုတ်တက်မှုကိုမခံစားရတဲ့အလုံးလမဲ့လူငယ်တွေအတွက် NLD နဲ့တကွာလူသံဝန်တစ်ခုလုံးကဥတီချက်ထွက်ပေါက်ဖန်တီးမပေးနိုင်ခြင်းဖြစ်ပါတယ်။ NLD ဟာအစိုးရဖြစ်လာပြီးတချိန်ကအာဏာရှင်စနစ်ဖိနှိပ်ချုပ်ချယ်မှုကိုဆန့်ကျင်တိုက်ပွဲဝင်ပြီးခဲ့ကြတဲ့လူငယ်တွေရဲ့စွမ်းအားကိုထိန်းချုပ်ဥတီပေးနိုင်စွမ်းမရှိသေးပါဘူး။ဒီနေရာမှာအမျိုးသားရေးဝါဒီကအစာထိုးဝင်ရောက်လာပါတယ်ပြည်သူတရားလုံးကလည်းပြုပြင်ပြောင်းလဲရေးကစိစာတဲ့အကျိုးသက်ရောက်မှုတွေကိုခံစားရရှိနိုင်အောင်လှုပ်ဆောင်ပေးဖို့လိုအပ်နေတယ်လို့យေတာထားပါတယ်ခင်ဗျာဆက်လက်ပြီးထိုင်းဝန်ကြီးချုပ်နဲ့မြန်မာကာကွယ်ရေးဦးစီးချုပ်တို့ရိုဟင်ဂျာပြည်နာဆွေးနွေးဆိုတဲ့ခေါင်းစဉ်နဲ့ The Nation သတင်းစာမှာយေတာထားတာကိုမူရင်းအသုံးအနှုန်းတင်ပြလိုပါတယ်မြန်မာကာကွယ်ရေးဦးစီးချုပ်ဟာထိုင်းဝန်ကြီးချုပ်ပရယုတ်ချင်အိုချာနဲ့ရောဒုတိယဝန်ကြီးချုပ်ပရဝစ်ဝန်ဆူအနင်းကဖီဂျာစီတွေ့ဆုံပြီးနှစ်နိုင်ငံအကျိုးရကိစ္စကိုဆွေးနွေးခဲ့ပါတယ်မြန်မာဘက်ကခေါ်ဆီဂျင်တဲ့အတိုင်းဒုတိယဝန်ကြီးချုပ်ပရဝစ်ကဘင်္ဂလီလို့ခေါ်တဲ့ရိုဟင်ဂျာအခြေအနေနဲ့ပတ်သက်ပြီးအခုခါမှာထိန်းချုပ်ထားနိုင်ပြီဖြစ်တယ်ထိုင်းနိုင်ငံနဲ့ပတ်သက်စရာမရှိတော့ဘူးထိုင်းကိုသူတို့လှေစိပြေးလာစရာအကြောင်းမရှိတော့ဘူးလို့ပရဝစ်ကဆိုပါတယ်ဝန်ကြီးချုပ်ပရယုတ်ကတော့ထိုင်းဘက်ကဒုက္ခသည်တွေလာခဲ့ရင်လိုအပ်တဲ့စာနာမှုအထောက်အပံ့ကိုထောက်ပံ့မှာဖြစ်ပေမဲ့အခြေအနေပုံမှန်ဖြစ်သွားရင်ပြန်ပို့မယ်လို့ဆိုပါတယ်မြန်မာနိုင်ငံအနေနဲ့ရခိုင်ပြည်နယ်ကိုဖြည့်ဆင်းဖို့အချိန်ရမှဖြစ်ကြောင်းသူတို့ပြည်တွင်းရေးကိုမိမိတို့ဝင်ဆွဲမှာမဟုတ်ကြောင်းမြန်မာအာဏာပိုင်တွေဟာရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိုလူလားအပ်ပြီးတယ်နားလည်ကြောင်းလဲဒုတိယဝန်ချုပ်ပြောကြားခဲ့တဲ့စသဖြင့်ရေးသားထားပါခင်ဗျာ
ဒ ကြံပြီးမြောက်ပိုင်းမှာဖြစ်နေတဲ့ဂျမ်ဖက်ဘရီဗီကာရီနဲ့ပတ်သက်ပြီးတော့သတင်းရေးသားတင်ပြမှုတွေမှာမှန်ကန်မှုရှိဖို့လွတ်လပ်စွာသတင်းရယူနိုင်ဖို့နဲ့သတင်းသမားတွေရဲ့လုံခြုံရေးကိုတောင်းယူစီစဉ်ပေးဖို့ဆိုပြီးတော့ရပ်ဖက်လူမှုအဖွဲ့အစည်းတွေရောသတင်းမီဒီယာတွေကပါလူလာတောင်းဆိုမှုတွေရှိနေပါတယ်။ရခိုင်ဘရီဗီကာနဲ့ပတ်သက်လို့သတင်းရယူမှုအခြေအနေအပြင်သတင်းရေးသားတင်ပြမှုတွေနဲ့ပတ်သက်လို့အခုလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူတွေသရရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပို့ပို့ထားမယ်ဆိုရင်ဓာတ်ရိုက်လေးလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမိများလူတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပို့ပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းဖုန်းနံပါတ်က2323822999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါတယ်။ Facebook မှာဒီ VOE မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOE Burmese News ဆိုတဲ့စာမျက်နှာကိုသွားပြီးတော့အဲ့ဒီမှာ message ပို့ပို့ထားလို့လည်းရပါတယ်။ပါဝင်ဆွနိမြန်မြန်ကြမဲ့တော်ရရှင်တွေကိုကြည့်ကြပါရခင်ဗျာ
စနေည VOA တိုင်းရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွနိကြပါအောင်ခင်ဗျာအခုတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်ပို့ချမှာဖြစ်ပါတယ
်ဒီကနေ့တင်ပြမယ် Idiom အသုံးက
All bets are off.
ဖြစ်ပါတယ်။ဆလုံးပေါင်းက E L L all ကအလုံး B E T S bets ကလောင်းကြီးတွေ E R E R ကဖြစ်တာ O F F off ကပြက်ပြဲသွားတာဖြက်ပြစ်လိုက်တာဆိုတော့စကပိုက်ထုံးရဲ့ဓာတ်ရိုက်ဒီဘဲကလောင်းကြီးအလုံးကိုဖြက်သိမ်းလိုက်တာပေါ့ဒီအသုံးဆင်းသက်လာတာကတော့လောင်းကစားရာကဖြစ်ပါတယ်ဘောလုံးပဲဖြစ်ဖြစ်မြင်ပွဲပဲဖြစ်ဖြစ်ဘာပွဲမဆိုလောင်းကြီးကိုဒိုင်ကလက်ခံရမှာအချောင်းတစ်ခုခုကြောင့်ပွဲပြက်သွားလို့ပွဲပြက်သွားလို့ဒီပွဲတွေမှာတော့လောင်းကြီးတွေကိုပြန်မလျော်နိုင်တော့ဘူးဆိုရင် all bets are off ဆိုပြီးတော့ဓာတ်ရိုက်အဓိပ္ပာယ်ကိုအသုံးပြုတာဖြစ်ပါတယ် idiom အဓိပ္ပာယ်ကတော့သဘောတူထားတဲ့အချက်တွေနားလည်မှုရယူထားတာတွေအလုံးပြက်ပြဲတဲ့သဘောထင်ကြီးတွေလွဲကုန်တဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groupie ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် You lied to me about your financial situation. So all bets are off between you and me.
ခင်ဗျားကခင်ဗျားငွေကြီးအခြေအနေအကြောင်းကျွန်တော်ကိုလင်ခဲ့တယ်။ဒါကြောင့်ခင်ဗျားနဲ့ကျွန်တော်ကြားအရင်ကယူထားတဲ့နားလည်မှုမျိုးတွေမရှိတော့ဘူးဗျာလို့ထိပ်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နာစင်ကြည့်ကြရအောင
် You lied to me about your financial situation so all bets are off between you and me
ရင်ကယူထားတဲ့နားလည်မှုတွေပြက်သွားပြီးအကျုံးဝင်တော့ဘူးထင်ကြီးတွေတလွဲဖြစ်ကုန်ပြီဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
All bets are off
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒီကန်အီဒီယန်တို့အင်္ဂလိပ်သင်ခန်းစာတွေကိုနားဆင်ကြရပြီးမှအခုတော့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်။ရခိုင်မြောက်ပိုင်းပြဿနာဟာလူမှုအတိုင်းအဝိုင်းနှစ်ရက်ကြာပြည်ပကအဆင့်ကနေနင်းမြေကျူးကျော်သိမ့်ပတ်ရေးအဆင့်ကိုရောက်ရှိလာခဲ့ပြီဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးဝန်ကြီးဟောင်းဦးခင်ကြီးကသုံးသပ်လိုက်ပါတယ်။ဒီပြဿနာကိုအကြမ်းဖက်မှုတစ်ခုအဖြစ်ကင်တွယ်အရေးယူဖို့လက်ရှိအစိုးရကနှောင့်နှေးခဲ့တယ်လို့လည်းဆိုပါတယ်။ဒီပြဿနာနဲ့ပတ်သက်လို့ VOA မြန်မာပိုင်းရန်ကုန်ရုံးခွဲအေဒီတာဒေါခင်မျိုးသက်ကဥခင်ကြီးကိုတွေ့ဆုံမိမြန်းထားတာကိုနားဆင်နေပါတယ
်ပရမောဇုံပေါ့နော်အခုမြန်မာနိုင်ငံမှာလက်တလောတခိုင်ဒီနေမှာပြဿနာတွေဖြစ်နေပါတယ်ဒါနဲ့ပတ်သက်ပြီးတော့ဥခင်ရဲ့ဟိုရေဘူးရအမြင်လေးပေါ့နော်အဲ့ဒါလေးနည်းနည်းပြောပြပေးပါဒီရခိုင်ပြဿနာနဲ့ပတ်သက်ပြီးတော့
ရခိုင်ပြဿနာကတော့ဟိုစိုးရိမ်ပွေရာအခြေအနေရှိတယ်လို့ဒီလိုဆိုတာပေါ့နော်ဒီရခိုင်ပြဿနာဖြစ်ခဲ့တာဟိုတမိုင်းဆင်ဆက်ဖြစ်ခဲ့တဲ့ကိစ္စပေါ့အနည်းဆုံးပြောရင်အရင်ဆိုးရလက်ထက်တမရိုင်းဥသိမ်းစိန်တက်တဲ့တုန်းက2012ခုနှစ်မှာတခါဖြစ်ပါတယ်ခင်ဗျဟု
တ်ဟ
ိုမေနဲ့ဂျော်မှာတခါဖြစ်တယ်အောက်တိုဘာမှာတခါဖြစ်တယ်အဲ့ဒီတုန်းကဖြစ်တဲ့ဖြစ်စဉ်ကဒီဒေတာထဲမှာရှိနေတဲ့ဘင်္ဂလီနဲ့ဒေတာကန်တိုင်းရင်းသားတခိုင်တိုင်းရင်းသားနဲ့ဖြစ်တဲ့ပြဿနာတက်တဲ့အခုဒီနေ့2016ခုနှစ်အောက်တိုဘာလ9ရက်နေ့ဖြစ်တဲ့ပြဿနာကြတော့ဒီလိုလူမျိုးစုချင်းရံဖြစ်တဲ့ပြဿနာမဟုတ်တော့ဘူ
း
သူကနိုင်ငံရေးကြီးမားချက်တစ်ခုအတွက်စကံလေးတိုက်ပွဲနေပြည်တော်တိုက်ပွဲနေမျိုးတစ်ခုကိုသိမ့်ပိုက်လို့ရွေချင်းတဲ့ဖြစ်လာတဲ့ဟာမျိုးဖြစ်တဲ့ကြောင့်အခုပြဿနာ ချခင်ဟိုက်တဲ့ပူပြီးရှုပ်ထွေးတယ်နည်းနည်းတယ်သူတင်းတင်းချာချာနာပလဲချပြီးရှင်းရမှာမျိုးလို့ဒီလိုအကြမ်းမျိုးတုံ့တက်မရဘူ
းဟုတ်ကဲ့ပါအခုနောက်ကျောင်းကိုပြန်မလှည့်ခင်ပေါ့နော်အခုရခိုင်မှာဖြစ်ပွားနေတဲ့အပြဿနာနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီလက်ရှိအစိုးရရဲ့ကံတွယ်ပုံနဲ့ပတ်သက်ပြီးတော့နော်အတိုက်ခံပုံနဲ့ဘယ်လိုမြင်ပါသလဲလက်ရှိအစိုးရရဲ့လုပ်ငန်းဆောင်ရွက်နေပုံနဲ့
အဲသူကအချိန်တိုင်းဖြစ်ဖို့လိုတာပေါ့နော်ဥပမာအဖြစ်ဒီ2016ခုနှစ်အောက်တိုဘာလ9ရက်နေ့မှာဒီလက်ကြားဆောင်ရေစခန်းဌာနချုပ်ပါဝင်ရေစခန်း2ခုပေါင်း3ခုပေါ့3ခုကိုတိုက်လိုက်တဲ့ခါကျတော့တိုက်လိုက်ချင်းကျွန်တော်တို့ကဒါကိုတုံ့တက်ကြည့်ပါတယ်တိုက်တဲ့ဥစ္စာကသူတဏှာစီမှာရှိတဲ့စခန်း3ခုကိုအချိန်နဲ့တပြိုင်နဲ့ဟိုစစ်စခန်းနဲ့ပြောရင်တော့အချိန်ငိုက်လူငိုက်ယူတော့မော်နီအတက်လုပ်တဲ့သဘောဖြစ်တယ်။နောက်ဆုတ်သွားတာတို့เนาะဟိုကျွန်တော်တို့ဆက်သွေးနှမ်းချောင်းတွေကိုပံပိုးတာတို့ဒီစစ်စင်စနစ်တရားတာမန်လူလုပ်တဲ့ဟာမဟုတ်ဘူး။စစ်ပညာနဲ့ပတ်သက်ကြွန့်ကျင်တဲ့လူလုပ်တဲ့ဟာလို့ဒီလိုသုံးသပ်တယ်။နောက်တစ်ချက်ကလည်းတရားဝင်ထုတ်ပြန်ချက်တွေကလာတိုက်တဲ့အဖွဲ့တွေအားတဲ့ RSO ကိုအခြေခံတဲ့အကွာမှုဘူးချဟစ်တဲ့အဖွဲ့ဖြစ်တယ်။ဒါတက်ခိုက်ရေးအဖွဲ့။အဲ့ဒီအဖွဲ့ကိုအထောက်အကူပြုမဲ့Ranger National Security Committee ဆိုတာနိုင်ငံရေးဖွဲ့လေးရှိတယ်။ဒီနှစ်ဖွဲ့ပေါင်းပြီးတော့ဒီ2019အဲကျွန်တော်တင်တဲ့ဩဂုတ်လ29ရက်နေ့မှာထင်ပါတယ်။အဲ Arakan Rohingya Salvation Army ဆိုတော့ Army တစ်ခုဖွဲ့လိုက်တယ်။ဒါကကျွန်တော်တို့နိုင်ငံမှာရှိခဲ့တဲ့အဖွဲ့အစည်းမဟုတ်ဘူး။အဲ့တော့ဒီဥစ္စာကိုခေါင်းဆောင်တဲ့အဘစ်ဒူလာဆိုတဲ့ပုဂ္ဂိုလ်ကလည်းကရာချီမှာမွေးတယ်။ပါကစ္စတန်မှာတင်နန်း6လတက်တဲ့အချမ်းဖက်တင်နန်း Sorry နဲ့မကာအိုမှာကြီးပြင်းခဲ့တဲ့လူဖြစ်တယ်။အချမ်းဖက်အဖွဲ့အစည်းနဲ့ဆက်နွယ်တယ်လို့ပြောတယ်။အလားတူပဲဒီစကားကိုတိုက်ပြီးတော့ထွက်ပြေးသွားတဲ့လူတွေကိုကျွန်တော်ဘယ်ဂျီယံမှာခြေဆိုင်တဲ့ ICJ အဖွဲ့ရှိပါတယ်။အဲ့ဒီအဖွဲ့ရဲ့တွစ်ဆုံဝင်များကမှလည်းတို့ကအချမ်းဖက်ပွဲတွေနဲ့ခြေဆက်ပါတယ်လို့ပြောတယ်။နောက်တစ်ခါကျွန်တော်ကဘာသွားပြီးတော့တွေ့သေးလဲဆိုတော့ဟိုအချမ်းဖက်တမတူရဲ့ဖွင့်ရဝန်ခံချက်ဆိုတာလေးကျွန်တော်ဖတ်လိုက်ရတယ်။အဲ့တူကဒီအရှိလက်ပိုင်းမှာရှိတဲ့အချမ်းဖက်အဖွဲ့စီကအဖွဲ့ဝင်တယောက်ဖြစ်တယ်။ကိုဘက်မှာကတော့ဒီအရှိလက်ပိုင်းဒေသမှာ ISIS ကနေလို့ထိုင်လို့မရတော့ဘူး။ရုရှားတို့အမေရိကန်တို့ကတိုက်တော့တို့ဘက်ပြိုကွဲနေတယ်ရှင်းတော်ရှာကိုခြေကုပ်အစ်ယူတယ
်
ဆိုတော့ဒီဖလပိုင်တောင်ပိုင
်း
ကျွန်းဒေသကိုရောကြတယ်အဲ့တော့ဗမာပြူလည်းတို့ဟိုဖြစ်တယ်ဆိုတော့ဒါဒီဆက်ဆက်လိုက်တဲ့ခါကျတော့ terrorist ဖြစ်တယ်အကြမ်းဖက်ဖြစ်တယ်ဒါလို့ချက်ချင်းကျွန်တော်တို့ကအကြမ်းဖက်ဥပဒေရတယ်တီဆဲဥပဒေဖြစ်နေတယ
်
2014ခုနှစ်ဇူလိုင်လ4ရက်နေ့ကပြန်တော့အဲ့ဒါနဲ့အရေးယူပေးပါလို့ပြောတာကိုးလာကြသွားတယ်ခင်ဗျာနောက်ကြတယ်အဲ့တော့တုံ့ပြန်ချက်တရားနေတယ်လို့ကျွန်တော်တို့ဒီလိုမြင်တယ
်
နောက်ဒုတိယဘလို့သုံးသပ်တယ်လဲဆိုတဲ့ခါကျတော့မြေပြင်အခြေအနေကိုလက်ရှိအခြေအနေကိုကြာကြာနာနာပြဖို့လိုတယ်လို့ကျွန်တော်ဒီလိုသုံးသပ်ပါတယ
်။
နောက်တတိယချက်ကနိုင်ငံတော်အရေးနဲ့ပတ်သက်လာရင်ကိုပါတီဟိုမို့ကိုလူမျိုးဟိုမို့ကောင်းမွန်တဲ့အကြံမျိုးဆိုလက်ခံသင့်တယ်။ဆိုဒီလိုလက်မခံခဲ့လို့ဒါတွေကနောက်ကျတော့ကျွန်တော်ခုမှစိုးရိမ်မှုတွေဖြစ်တယ်။ဟု
တ်ကဲ
့။အဓိကတော့ဒီသုံးချက်ပါဗျာ။
ဒီသုံးချက်ဟုတ်ကဲ့။ဒီဟာဆိုရင်ပေါ့နော်အတိုက်ခံပါတီအနေနဲ့မြင်တာပေါ့နော်လက်ရှိပါတီရဲ့လုပ်ငန်းဆောင်ရွက်နေပ
ါဘူး။ဟုတ်ကဲ့
။အချိုးမကျဘူးလို့မြင်တယ်ပေါ့နော်
ဟုတ်ကဲ့ဟုတ်ကဲ့
ဆိုတော့
ထောက်ပြရင်တော့အများကြီးပေါ့ဒီ၃ချက်တော့အဓိကထောက်ပြ
အဓိကပေါ့နော်
ဟုတ်ကဲ့ပါဗျာ
ဟုတ်ကဲ့ကျွန်မနောက်ကျောင်းကျန်ပြီးတော့မရမယ်ဆိုရင်အခုလိုမျိုးပြဿနာတွေစဖြစ်လာတာဟုတ်1982ခုနှစ်ဒီဘင်္ဂလားဒေ့ရှ်လွတ်မြောက်ရေးတိုက်ပွဲဟိုလုပ်ရတယ်ပြီးတော့ဒီမြန်မာနိုင်ငံထဲကိုစိတ်ဝင်လာတယ်ဆိုတော့နိုင်ငံထဲဝင်လာတယ
်
ဝင်လာတဲ့အခါမှာနော်အဲ့တုန်းကဆိုလို့ရှိရင်ဟို၅ဒိန်းဝင်ကြင်ရှိရပါတော့ half million လို့ပြောပါတယ်အဲ့လိုမျိုးဝင်လာတဲ့အချိန်လေးကိုပြန်ပြီးတော့မပို့နိုင်ခဲ့ဘူးနောက်ကျတော့ငကားမင်းစစ်စင်ရနေတယ်လည်းပြီးတော့လည်းငကားမင်းစစ်စင်ရနေတဲ့အတူဟိုလူကဒီဘင်္ဂလားဒေ့ရှ်ဘက်ကိုဖြတ်ပြေးလဲဖြတ်ပြေးပြီးတော့နောက်တစ်ခါအဲ့ဒီဥစ္စာတွေကလည်းနောက်၃လလောက်ကြာတဲ့အခါမှာ
ခ
င်းတာဆင်နိုင်ကျန်တယ်ပြန်ပြီးလက်ခံရတယ်ဆိုတော့ကျွန်မဆိုလိုချင်တာကြီးလိုက်လို့ရှင်နော်အရင်အစိုးရဆစ်အစိုးရလို့ဟိုတကဘာလုံးကနိုင်ငံတကာကတတ်မှတ်ထားပါတယ်ဟ
ုတ်ကဲ့ပါ
ဒီဆစ်ဆိုးရလူခင်ချုပ်ပေါက်တယ်နော်အဲ့ဒါမျိုးတွေမှာဆိုတော့အဲ့ဒီမျိုးအခြေအနေမျိုးမှာဒီဘောနော်ဒီလိုမျိုးနိုင်ငံတဲကိုတခြားတစ်ဖက်နိုင်ငံလူတွေဆင့်ဝင်လာတာတည်ရနေဘာမကကွယ်နိုင်ရဲ့ပေါ့နော်ဆိုတော့အခုကအစိုးရကဒီမိုကရေစီဟိုအစိုးရပေါ့နော်ဒေါ်ဆန်းစုကြည်ဆိုတဲ့နိုင်ငံတကာတည်တယ်ဒီလိုအချင်းနေမျိုးမှာပေါ့နော်ဒီလူတွေကိုပြန်ထုတ်ဖို့အတွက်ဘာကြောင့်များအခက်အခဲတွေဖြစ်နေလဲလို့ဥက္ကဋ္ဌကြီးနေတုံ့တက်ပါလဲအ
ဲ့တော့နည်းနည်းလေးဒါလေးကတော့ဟိုကြည်ကြည်ပြားပြောမှရမှာပေါ့နော
်ဟုတ်ကဲ့
ဒီပြဿနာတွေလွတ်တော်မှလည်းကျွန်တော်ကြားပါတယ်ရခိုင်ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးကြတဲ့အခါမှာဒီပြဿနာအရင်အစိုးရဆက်ဆက်ကရှိခဲ့တဲ့ကြွေးကိုလက်ခံခဲ့ရတယ်အရင်အစိုးရဆက်ဆက်ကဘာမှမလုပ်ဘူးဆိုတဲ့ဟာမျိုးနဲ့ခက်ဆက်စင်ပြောတာပေါ့နော
်အ
ဲ့တော့ဒီနေရာမှာကျွန်တော်ကဟိုနည်းနည်းလေးပြောချင်တာနံပါတ်1ကဒီလိုလူတွေအများပြားသိဝင်လာခြင်းအကြောင်းရဲ့နံပါတ်1အချက်ကကျွန်တော်သူများကြုံဖြစ်ခဲ့လို့ကျွန်တော်အချုပ်ကြအာနာဆိုးရှုံးလို့ပဲဟိုဝန်ထမ်းတွေအချင်းပြက်လို့တော့ဘာလို့ညာလို့ဆိုတာကပေးဖွဲတဲ့အကြောင်းညာတယ်နော်။ဘာကြောင့်လဲဆိုတော့ တမိုင်းကိုပြန်ကြည့်လို့ရှိရင်လေ1824မှာအင်္ဂလိပ်မှာပထမစစ်ပွဲဖြစ်တဲ့ကျွန်တော်ရခိုင်ကျသွားတယ်ဒါသိပြီးသားပါရန်ကုန်စာလုံးနဲ့စစ်ပြေကြီးနေရခိုင်ကျတဲ့တရင်တိုင်းကျတယ်အဲ့တော့ဒီဘက်မှာရှိတဲ့လေယာဉ်လုပ်ငန်းတွေအတွက်ကိုလိုနီဘရစ်ရှာဆိုရကလုပ်သားတွေခေါ်သွင်းတယ
်
သွင်းလာမှဒီ British India Stream Navigation Company ဘာလို့ဖွဲ့ပြီးကြားသွင်းတော့အထက်ကများများစားစားဝင်လာတာကျွန်တော်ကြုံဖြစ်ခဲ့ရတယ်ချုပ်ချာအနာဆုံးရှုံးလို့
အဲ့ဒါဟိုအရင်ဖြစ်တာခရစ်တစ်ဆက်ချက်ကျမပြောတာနောက်ပိုင်း82ခုနှစ်ပေါ့နော်ဒီမှာဆက်ဆိုးအုပ်ချုပ်နေပြီးလွတ်လပ်ရခဲ့တာလည်းကြာပြီပေါ့နော်ဒီလိုအချိန်နဲ့မှာစိတ်ဝင်လာတဲ့ပြဿနာ
အဲ့တော့ဘလို့မကာကွယ်ဘူးလားပေါ့
ကာကွယ်ဖို့အတွက်ဟိုပြက်ကွက်
ဟုတ်ပါရှင်ပေါ့နော
်အဲ့တော့ကတော့ထားပါတော့အဲ့တော့ဆက်ဆိုးက
နည်းနည်းလေးထားထားကြလိုက်ပေါ့အဲ့တော့
ခုပြဿနာဖြစ်နေတာဒီလူတွေဝင်လာတာဒီပြဿနာရဲ့အဓိကဟု
တ်
ဆိုတော့ဘာကြောင့်များမကကွယ်နိုင်ရလဲအဲ့ဘာလို့လဲဆိုတော့အဲ့နောက်ပိုင်းမှာလည်းပေါ့နော်ဦးခင်ရင်နေနဲ့ဝင်ကြီးနေနဲ့ပဲဒီနော်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်မှာကိုရန်စီမံဆောင်ရွက်ထက်တာလည်းရှိပါတယ
်
ဆိုတော့ဒီအချိန်မျိုးမှာဘာကြောင့်များမကကွယ်နိုင်ရတာပါလဲ
ဆိုတော့ခုနနံပါတ်1ကတော့တကယ်ကိုလူကြီးပေါက်ကွက်မှုလို့များနေတယ်နော်ကျွန်တော်တို့အင်အား3000လောက်တည်ပြီးတော့4000လောက်လူကြီးနေပါများနေတဲ့နိုင်ငံနဲ့နည်းနည်းချင်းဆက်နေရတာကွာအကြောင်းတစ်ချက်ပေါ့ဘလို့ပြည့်သူကစိတ်မမှုတွေလုံးပါပဲဒါတက်ပေါ့ရှီလျားတဲ့နေဆက်ကိုကျွန်တော်တို့ကားတဲ့ခါမှာဒနာဆွမ်းအားတို့လူညွှင်းဆွမ်းအားတို့အပြည့်ဝလိုပါတယ်ဒါလည်းကျွန်တော်တို့ဖွံ့ဖြိုးစားနိုင်ငံတွေတောင်ပြည့်ပြည့်စုံစုံထိနိုင်သိနိုင်မယ်လို့ပြောလို့မရပါဘူးဟိုကျွန်တော်တို့နဘာတာနာယကအစိုးရတက်တယ်ဒီလိုဖြစ်ခဲ့ဘူးလို့ပေါ့နော်ဘလို့ကားခဲ့လဲဆိုတော့အဲ့ဒီအနောက်ဘက်နယ်မြေကိုအဆင့်၄ဆင့်နဲ့ကားခဲ့တာရှိတယ်ဒါကျွန်တော်တို့ကျွန်တော်ပြောပြတာတက်ကလူတိုင်းကားတာပေါ့အဲ့ဒါတော့ဘာလဲဆိုတော့ဒီနေရာမှာလစ်တဲ့နေရာတွေမှာအခြားနိုင်ငံသားတွေဝင်လာမှဆိုရွာတွေတည်ပေးတာနတ်တလာကြောင့်24ရက်တည်ပေးခဲ့တာဒါတည်းဒုတိယတိုင်းကလုံကျွေးတိုင်းပေါ့အဲ့ဒါကကျွန်တော်နတ်ဆာကလို့ခေါ်တဲ့ဟိုအဖွဲ့အစည်းတိပါတယ်နော်ဟိုတကယ်ရဲကတ်စတာနဲ့လာဘကရဲ့ပေါင်းတဲ့အဖွဲ့တောက်အောင်လျှောက်ဒီနတ်ပြည်တစ်လျှောက်နေမျိုး၈ခု၅၅ခုဒါကားခဲ့တာရှိတယ်တတိယကာကွယ်တိုင်းရင်းတော့တိုင်ရင်သုံးရမယ်ရှိတယ်အခု89ဌာနချုပ်သုံးခုဆိုတိုင်ရင်ပေါင်းအများကြီးပေါ့ဒါကားခဲ့တာရှိတယ်စတုတ္ထကတဘောဝတိုင်းလူလူတိုင်းတရား68မိုင်ကိုကျွန်တော်တို့ကားခဲ့တာအခု42မိုင်လောက်တူသေးတယ်အဲ့လိုကားခဲ့တာရှိတယ်နောက်တစ်ဖက်ကလည်းဒီလိုပဲ1980မြန်မာနိုင်ငံသားဥပဒေလိုခေါ်ပြီးတော့စီစစ်ခဲ့တာလည်းရှိတယ်ဆိုတော့ဝင်တာတက်အထဲမှာရှိတဲ့ပေါက်ဖွားလို့ကပုံများတယ်အထဲမှာရှိတဲ့လူပေါက်ဖွားလို့ကပုံများတယ်အဲ့တော့ကျွန်တော်တို့ကနိုင်ငံသားစီစစ်ရေးနဲ့စစ်တဲ့လုပ်ငန်းတွေကလုံတော်လေးပဲဒီကအန္တတာဖြစ်တယ်ရက်နေတယ်ဆိုတော့သူတို့ထွက်ပေါက်ပေးဖို့နည်းနည်းခက်နေတာပေါ့ဒီလူတွေကနိုင်ငံသားအဖြစ်ရသွားတယ်ဆိုရင်တော့နေရာတွေပြန့်သွားတာရှိတယ်အခုနိုင်ငံသားအဖြစ်အစမကန်တဲ့အတွက်ကြောင့်ကျွန်တော်တို့ကသိဆက်လို့လို့မရဘူးဖြစ်နေ
ဆက်ဆက်ဥက္ကင်ပြောရဆိုရင်ထပ်ပေါက်ပြီးဖို့ ਆ ခင်လဲဆိုဘယ်လိုထပ်ပေါက်မျိုးတွေများပြီးဖို့အတွက
်နိုင်ငံသားအဖြစ်သူစစ်စစ်ခံတယ်သူတတ်မှတ်တဲ့ criteria ပြီးတယ်နိုင်ငံသားဖြစ်တယ်ဆိုရင်တော့နိုင်ငံသားတက်ပြီး right ရှိတာပေါ့နော
်ဟ
လား freedom of movement ရှိတယ
်အ
စတည်းဖြင့်အဲသူဟိုရည်ကြီးအမျက်မျိုးအခြားနိုင်ငံတွေသွားတဲ့ခါလဲဒီနိုင်ငံသားစစ်တယ်ပြမှာဟိုကလက်ခံပါပေါ့ဒီလို chance တွေကစုံတဲ့ဘောဖြစ်တာအဲ့တော့ဒီမှာလာပြီးအိုင်လို့ဖြစ်နေ
โอเคจม้าไอ้อัจฉริยะนี่เปีย
ๆก็มาพี่ครับเออตัวอติกะก็อัจฉริยะตะเฉ็ดสิล่ะโอเคติกะที่นายงานนาซีซีลงงานฮะอัจฉาอสาวุโรบารุญาโรโลปัสสันจีได้ลงโลยาได้ครับโอเคตัวสเต็ปบายสเต็ปเลยว่าเลยครับดีบิงลีเดียวกว่านายงานนาซีซีลงขึ้นเลยส่วนမျိုးเนี่ยเสียอย่างนี้สาบิตุสึกขันแล้วอุบรีจังโน10မျိုးเนี่ยตายสิทธิ์แต่กันมาแล้วตรุบิงลีกูซะเลยปาได้ยะไคกูซะเลยปาได้เอ้อน่ะก็ตรุตะเซียนอภวสีอ่ะสึกแจ้ยื้อไปได้ดูดิจันเนี่ยก็อสาวะมุราได้ปาအဲ့ဒီကနေပြီးတော့ pass ဖြစ်တော့မှကျွန်တော်တိုင်းကိုတင်တယ်တိုင်းမှလည်းဒီလိုဖွဲ့နေစစ်တယ်ပြီးလို့ရှိရင်ကျွန်တော်ကဘ ഹു တင်ရတယ်ဘ ഹു မှာ၅ဦးဖွဲ့ပေါ့လာဘကဝင်ကြီးကဥထပါနိုင်ငံရေးဝင်ကြီးပြည်ရေးဝင်ကြီးကာကွယ်ရေးဝင်ကြီ
း
ဒီလိုပါပါတယ်အဲ့တော့နိုင်ငံတကာအမြင်ကာကွယ်ရေးအမြင်ဥပဒေကြောင်းအမြင်ဒီလိုအမြင်တွေပေါင်းဖွဲ့လာပါအဲ့ဒီဖွဲ့ကဆုံးဖြတ်ပါတယ်ပြီးအဲ့ဒီဖွဲ့ကဟို cabinet meeting ကိုတင်ရပါတယ်အဲ့တော့တလတစ်ခါသူကဆုံးဖြတ်တယ
်
ပြန်ချပြီးတဲ့ခါမှာမကျင်တဲ့လူကထပ်ပြီးတော့သူကအယူခံဝင်ရတယ်ဟု
တ်ကဲ့အ
ဲ့တော့အယူခံဝင်တဲ့ခါကျရင်တော့သူကကျွန်တော်ပုံမှန် concept တွေကအစိုးရဖွဲ့ရဲ့အဆုံးဖြတ်တာအတီးပေါ့process ကနည်းနည်းကြဟုတ
်ကဲ
့ပါပြန်ဆင်းလာရင်ဒီလူတွေကစံသစ္စာကျင်းဆိုးရတယ် process ရနည်းနည်း
ကြဖြစ်ခင
်ဗျာမြမအေးသုံးတဲ့ချက်ကိုနားဆင်ခဲ့ရတာပါခုတော့သူယုံကြည်ရာကဏအလှည့်ရောက်လာပါပြီခုတစ်ပတ်မှာတော့ Fulbright ပညာသင်စုရပြီး American မှာမဟာဘွဲ့တင်ယူနေတဲ့ Matt Cherry နိုင်ရဲ့ယုံကြည်ရာတွေကိုနားဆင်ရပါမယ်ခင်ဗျာ
အနေနဲ့ဒီနေ့ဟိုပြောပြခြင်းတဲ့အကြောင်းအရာကတော့ဟိုဒီကျွန်မအနေနဲ့ဝေမျှခြင်းတာကတော့ဒီကကျွန်မတို့နိုင်ငံမှာရှိနေတဲ့မောင်နှမတွေပေါ့နော်အကုန်လုံးဒီပညာရေးအတွက်စူးစမ်းနေတဲ့သူတွေအားလုံးကို ကျမရဲ့အတွေ့အကြုံနဲ့ရှင်ပြီးတော့ကျမတိုက်တွန်းအားပေးချင်ပါတယ်။ကျမရဲ့အနေအထားအရဒီပါမန်ဆင်းရဲတဲ့မိသားစုကအနေနဲ့ခွာလာတဲ့အမျိုးသမီးတယောက်အနေနဲ့ဒီလိုနိုင်ငံမှာပညာသင်ဆုရဖို့ဒီပညာသင်ကြားဖို့ဆိုတာအရင်ကဟိုအလန်းဝေးกว่าခဲ့တယ်ပေါ့။ဒါနဲ့လည်းကျမအတတ်နိုင်ဆုံးကြိုးစားခဲ့တယ်။အချိန်နှီးအကြောင်းကြောင့်ရကျမ10တန်းဖြည့်ပြီးတာနဲ့စက်ရုံမှာဝင်လို့ရတယ်။အော်ကျမအနေနဲ့ကဒါဒီလိုမျိုးဖြစ်လာမယ်လို့လည်းမမျှော်လင့်ထားဘူး။ဒါပေမဲ့ကျမမှာတော့အိမ်မက်တစ်ခုရှိရဲ့ပေါ့နော်။ဆိုတော့ကျမအိမ်ဆက်ရုံမှာလုပ်နေရတဲ့အချိန်ကျမနဲ့ရွယ်တူတန်းတူအမျိုးသမီးတွေအများကြီးရှိတယ်ထောင်ကျော်ရှိတယ်။ကျမတို့မနေ့မိုးလင်းရနေညအထိအလုပ်လုပ်နေရတယ်။ဒါပေမဲ့ကျမကကျမယုံကြည်ချက်ကျမဘွဲဟိုတော့ကျမရအောင်ယူမယ်။အဲ့တော့ဒီဆက်ရုံမှာကျမလုပ်နေရပေမဲ့လည်းကျမအနေနဲ့ဟိုဒီဘက်တစ်ဖက်မှာလည်းကျမအင်္ဂလိပ်စာကိုစပြီးတော့လေ့လာတယ်ပေါ့နော်။ဘာလို့လဲဆိုတော့ဒီအင်္ဂလိပ်စာကျမရဲ့ထွက်ပေါက်တစ်ခုလို့ကျမယုံကြည်တယ်။ဆိုတော့ဒီကနေပြီးတော့မှကျမကိုဒီစက်ရုံကနေအဝေးတင်တက္ကသိုလ်ခွင့်တက်ဖို့ခွင့်မပေးတဲ့အခါကျတော့ကျမထွက်တယ်။ထွက်ပြီးတဲ့အခါကျလို့ရှိရင်ကျမဒီအချိန်မှအလုပ်တွေလုပ်တယ်၊ကလေးတွေစတင်တယ်၊အိတ်ချုပ်တာတွေလုပ်တယ်၊ပြီးရင်ကျမဒီဘုံကြီးကျောင်းတွေမှာပညာဒါနတွေမှာကျမလိုက်တက်တယ်ပေါ့နော်။ဆိုတော့အဲ့လိုမျိုးနဲ့တဖြည်းဖြည်းကျမကဒီနေအနေထားထီရအောင်ကျမစူးစမ်းခဲ့တယ်ပေါ့ဆိုတော့လက်ရှိမြန်မာနိုင်ငံရဲ့အနေထားကြည့်မယ်ဆိုလို့ရှိရင်ကျမတို့ပညာရေးရောအဖက်ဖက်ကကျမတို့ကနေကြနေရပေါ့နော်တခါလေကြလို့ရှိရင်လူငယ်တွေနဲ့အထူးသဖြင့်အမျိုးသမီးတွေအနေနဲ့ဒီဆင်းရဲတဲ့မိသားစုကဒီအမျိုးသမီးလူငယ်တွေဆိုလို့ရှိရင်ဟိုပို့ပြီးတော့ဟိုထပ်ပေါက်ပိတ်တဲ့သဘောမျိုးတွေရှိတတ်တယ်အခြေအနေရအနေထားရဘဝလမ်းဆုံးတော့မယ်ဒီကနေပဲဒီမှာပဲတသက်လုံးလုပ်နေရတော့မယ်ဆိုတဲ့အနေထားမျိုးတွေတို့မြင်ရတဲ့အခါမှာကျမလူမျိုးပဲဟိုစိတ်တက်မလျှော့ပါနဲ့ပေါ့နော်ဒီပညာရေးကိုလည်းအမြဲတမ်းခုနလိုကိုယ်ဗလီမျိုးနဲ့တင်စားနိုင်မယ်နဲ့ကိုယ်ကျွမ်းကျင်တဲ့ဟာပါရှိတယ်ကိုယ်စိတ်ဝင်စားတဲ့ဟာပါရှိတယ်အမြဲတမ်းအဲ့ဟာကိုတွေးနေပါတွေးနေပါပေါ့နော်ဒီကိုယ့်ရဲ့ခုနလိုဒီအဝင်းချင်းတပီလေးထဲမှာပဲကိုယ်ကရှိနေနေတဲ့ねစာမလဲညများဖတ်ပါပြီးပါရီဖြစ်ပြနေတဲ့ဟာဆိုတဲ့ဟာကိုလည်းအမြဲတမ်းကြည့်နေပါပြီးလို့ရှိရင်ကိုယ့်ရဲ့ခုနကဒီဆက်တွယ်မှုပေါ့နော်လူမှုဆက်တွယ်ရေးမှာလည်းကိုဒီရနေတစင်ဘယ်လိုမြင့်အောင်လုပ်နိုင်မလဲဆိုတော့ကိုယ့်ရဲ့ networking တွေကိုလည်းတက်နိုင်တလို့ချိတ်ဆက်ပါပေါ့နော်ဆိုတော့ဒါကကျွန်တော်တို့အတွက်ဟိုကိုကိုယ်တိုင်စူးစမ်းရတယ်ဘာဖြစ်လို့ဆိုတော့စနစ်ကအဲ့လောက်ကြီးမကောင်းတဲ့အချိန်မှာကျွန်တော်တို့ကဒီထက်နှစ်ဆသုံးဆပို့ပြီးတော့စူးစမ်းရတဲ့အနေအထားရှိတယ်ပေါ့နော်ဆိုတော့အားလုံးကိုကျွန်တော်ကဟိုကျွန်တော်ရဲ့အတွေ့အကြုံကနေပြောပြချင်တာကတော့ဟိုလက်မလျှော့ပါနဲ့ဟိုကျမတို့ခုနလိုမျိုးဒီဘွဲ့လေဒီ scholarship တွေဆိုတာခုနကဟိုချမ်းသာတဲ့အတိုင်းဝိုင်းတွေပဲရတဲ့ဟာမျိုးမဟုတ်ပါဘူးတကယ်ကိုကြိုးစားတယ်ဆိုလို့ရှိရင်တကယ်ပဲကိုကဟိုခံယူချက်အပြည့်နဲ့ဒီဇိုင်းမမတ်လုပ်တယ်ဆိုလို့ရှိရင်ရနိုင်တဲ့အခွင့်အရေးရှိပါတယ်ကျမအနေနဲ့ကျမလိုပဲမနိုင်ငံကအမျိုးသမီးလူငယ်တွေကိုလည်းအများကြီးတူတက်စေချင်ပါတယ်အထူးသဖြင့်ဒီလက်တန်းစားနဲ့ခုနကဆင်းရဲတဲ့အတိုင်းဝိုင်းမှာရှင်သန်နေရတဲ့အမျိုးသမီးလူငယ်တွေကိုကျွန်မအားပေးချင်တယ်။မဖြစ်နိုင်ဘူးဆိုတာမရှိပါဘူး။ဒါပေမဲ့ကျွန်တော်တို့အတွက်ခက်ခဲတယ်ဆိုပေမဲ့ကျွန်တော်တို့ဒီဇိုင်းမမတ်နဲ့ဇွဲရှိရှိနဲ့ကြိုးစားမယ်ဆိုလို့ရှိရင်ရနိုင်ပါတယ်လို့ကျွန်မအနေနဲ့အားပေးပါတယ်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်အမေရိကန်မှာငင်းငင်းကြီးနဲ့ပြည်ပကအသွင်ကူးပြောင်းရေးဘာသာရပ်အတွက်မဟာဘွဲ့တင်ယူနေတဲ့မတ်ချယ်ရီနိုင်ရဲ့အမြင်တွေကိုနားဆင်ကြရတာပါမမိုးဖြူစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ဗီဒီယိုရဆက်ပြီးတော့အသံလွှင့်နေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ကျန်းဖက်သမားတို့ရဲ့အီရတ်နိုင်ငံမှာဖန်တီးထားတဲ့အစ္စလာမစ်နိုင်ငံတော်အနေနဲ့ရေနံနဲ့ရှေးဟောင်းပစ္စည်းတွေကိုမှောင်ခိုရောင်းဝယ်ပြီးဥပဒေနဲ့စန့်ကျင်တဲ့ငွေကြေးရရှိနေတာကိုဟန်တာဖို့အမေရိကန်ပြည်ထောင်စုကတနိပ်ထန်ချထားပါတယ်။ဒီမှန်းချက်အောင်မြင်ဖို့ IS တွေအကျိုးစီးပွားအတွက်ပြုလုပ်နေတဲ့အကြောင်းဝယ်ဒါမှမဟုတ်ရေနံနဲ့ရှေးဟောင်းပစ္စည်းကူတန်ရောင်းဝယ်မှုတွေကိုထိထိရောက်ရောက်ဟန်တာနိုင်မဲ့သတင်းအချက်အလက်ပေးနိုင်သူကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့စုငွေဒေါ်လာ5,000ချီမြှင့်ဖို့ကြေညာထားပါတယ်။ ဥပဒေမဲ့ရေနယ်လုပ်ငန်းနဲ့ဖျက်ဆီးလူယူထားတဲ့ရှေးဟောင်းအငွေနှစ်တွေကိုမှောင်ခိုရောင်းချတဲ့လုပ်ငန်းက IS2 ဟာအမေရိကန်ဒေါ်လာတန်ပေါင်းများစွာရရှိနေပြီးအပြစ်မဲ့ပြည်သူတွေကိုရက်ဆက်နှိပ်ကွပ်ရေးလုပ်ငန်းတွေကိုပြုလုပ်နေနိုင်တာဖြစ်ပါတယ်။ IS2 ရဲ့ဒီဥပဒေမဲ့ဝင်ငွေရရှိရေးလုပ်ငန်းကိုဟန်တာနိုင်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကစုငွေကြေညာတာဟာဒါပထမဆုံးအကြိမ်ဖြစ်ပါတယ်။မြေသူမဆို IS2 ရဲ့ရေနံနဲ့ရှေးဟောင်းပစ္စည်းမှောင်ခိုလုပ်ငန်းနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေပေးပို့လိုတဲ့ဆိုရင် website လိပ်စာ www.rewardforjustice.net သို့မဟုတ် email လိပ်စာ info@rewardsforjustice.net သို့မဟုတ်စာတိုက်လိပ်စာ rewardforjusticewashingtondc 239523-3333 USA တို့ကိုဆက်သွယ်နိုင်ပါတယ်အမေရိကမြောက်ပိုင်းကလူတွေဆက်သွယ်မယ်ဆိုရင်ဖုန်းနံပါတ် 1-833-800-3929 ကိုဆက်သွယ်နိုင်ပါတယ်။သတင်းအချက်အလက်အားလုံးမပေါက်ကြားစေရအောင်လဲလျှို့ဝှက်ပေးထားမှာဖြစ်ပါတယ်။ Reward for Justice ဆိုတဲ့တရားမျှတမှုအတွက်စုကြည့်မြင့်တဲ့အစီအစဉ်ကိုအမေရိကနိုင်ငံခြားရေးဝန်ကြီးဌာနတန်တမန်ရေးရာလုံခြုံမှုအဖွဲ့ကအစီအစဉ်ဆောင်ရွက်တာပါ။ဒီအစီအစဉ်စတင်ထူထောင်ခဲ့တဲ့1984ခုနှစ်ကလေးကအကျန်းဖက်သမားတွေကိုဖမ်းဆီးထောင်ချနိုင်လောက်အောင်ဒါမှမဟုတ်ကမ္ဘာတဝန်းအကျန်းဖက်လုပ်ငန်းတွေကိုဟန့်တားနိုင်လောက်အောင်ထိရောက်တဲ့သတင်းအချက်အလက်ပေးပို့နိုင်ခဲ့သူပေါင်း80ကျော်ကိုအမေရိကန်ဒေါ်လာ125သန်းကျော်ချိမြှင့်ခဲ့ပြီးဖြစ်ပါတယ်။ဒီအစီအစဉ်တွေနဲ့ပတ်သက်လို့ twitter.com/rewardsforjustice ဆိုတဲ့ Twitter စာမျက်နှာမှာလည်းလာရောက်လေ့လာနိုင်ပါတယ်ရှင်။
အမေရိကန်စိုးရရဲ့သဘောထားအမြင်အာဝေါ်ကိုတင်ပြလို့ပြပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး BOA ရဲ့အာဝေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ BOA ကိုဝေဖန်အကြံပေးစာတွေနဲ့အတူသောရရှင်နေနားဆင်လို့တဲ့တိတိချင်းတွေကိုအီးမေးလ်ကနေတဆင့်ဆက်သွယ်မယ်ဆိုရင်တော့ BOA အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကနေတဆင့်စာရေးသားဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တတာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်ခင်ဗျာဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19.25ရူကနေဖမ်းယူနိုင်ပါမှာခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါပ
ါမြောက်ကိုရီးယားကပယ်ထင်းထုတ်ကြီးနဲ့နျူကလ িয়ার လက်နက်အစီအစဉ်တွေ82ပြီးလုပ်နေတဲ့ပေါ်ဘယ်လိုတုံ့ပြန်မလဲဆိုတာနဲ့ပတ်သက်ပြီးအမေရိကန်သမ္မတနဲ့ကာဝေးဝန်ကြီးတို့ရဲ့ဗိုလ်ထုနေ့ကပြောဆိုချက်တွေဟာကွဲလွဲနေပါတယ်။မြောက်ကိုရီးယားရေကိုင်းတွဲဖြစ်ရှင်းတဲ့နေရာမှာအမေရိကန်အတွက်တန်တမာရေးနည်းလမ်းကုံဆုံးသွားတယ်ဆိုတာမရှိဘူးလို့ကာဝေးဝန်ကြီးဂျင်မက်ဒစ်ကအလေးနဲ့ပြောပါတယ်။စကားပြောတာကအဖြေမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောပြီးတဲ့နောက်ဝန်ကြီးမက်ဒစ်ကအဲလိုပြောတာပါ။မြန်မာနိုင်ငံရေကိုင်းပြည်နယ်ဘက်ကလက်ရှိတင်းမာနေတဲ့အခြေအနေကိုရောကြောင်လို့ပြီးကိုဗီယန်နန်ကော်မရှင်ရဲ့အကြံပြုချက်ကိုအကောင့်ထဲပေါ်တာအပါအဝင်ရေရှည်အဖြေရှာတဲ့နယ်လို့ကုလသမဂ္ဂဆိုင်ရာပြည်ထောင်နိုင်ငံသားမကြီးမက်သျူရိုက်ကရော့ဖ်ကပြောပါတယ်။ဗိုလ်ထုနေကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာရခိုင်ပြည်နယ်ကခြေနေနဲ့ပတ်သက်ပြီးလူမျိုးရေးကောင်စီအရေးပေါ်တကပိတ်အစည်းအဝေးတစ်ခုကျင်းပပြီးတဲ့နောက်ပြည်ထောင်သားမကြီးကသတင်းထုတ်တွေကိုအဲဒီလိုပြောတာပါ။သူတို့အခေါ်အဖြစ်ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်စီမြန်မာဘက်ကမုန်းထုတ်နေတဲ့ကိစ္စရဆိုင်ရေးဖိအားပေးဖို့အမေရိကန်ပြည်ထောင်စုကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကတိုက်တွန်းလိုက်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံထုတ် The Daily Star သတင်းတပုတ်မှာဖော်ပြထားပါတယ်။အစတိုက်တောင်ပိုင်းနဲ့အလဲပိုင်းကြီးကြားအမေရိကန်ယာယီလက်ထောက်နိုင်ငံသားရဲ့ဝန်ကြီးအဲလစ်ဝေါ့စ်နဲ့တွေ့ဆုံတဲ့အချိန်ဝန်ကြီးချုပ်ဟာစီနာကအဲ့လိုတိုက်တွန်းသွားတာပါ။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာမြန်မာနိုင်ငံကိုစက်တင်ဘာလ9ရက်နေ့ကနေ9ရက်နေ့အထိသုံးဝင်ကြခီးစဉ်နဲ့လာရောက်ဖို့ရှိပါတယ်။ဒီဥနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပတဲ့ BRICS အဖွဲ့ထိပ်သီးအစည်းအဝေးကိုစက်တင်ဘာလ3ရက်နေ့ကနေ9ရက်နေ့အထိတက်ပြီးတဲ့နောက်မြန်မာနိုင်ငံကိုခီးစက်မှာပါ။မြန်မာနိုင်ငံကပဲမျိုးမျိုးကိုအိန္ဒိယကတင်သွင်းနေတာကန့်သတ်လိုက်ပြီးတဲ့နောက်ပိုင်းအိန္ဒိယဝန်ကြီးချုပ်မြန်မာနိုင်ငံကိုလာရောက်မှာဖြစ်ပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုကျော်သိန်းပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်မှုကဦးဆန်မိုးဝေဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOE အစီအစဉ်တွေကိုမနေ့6နာရီနဲ့9နာရီအထိ line meter 30 40 48 50တို့ကနေတင်ဆက်ခဲ့တာပါသတို့ရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးအန္တရာယ်ကင်းပြီးကိုရောစိတ်ပါချမ်းမြေ့ကြပါစေ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.